Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2015ခုနှစ်ဧပြီလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမမရှင်ဒီညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူညညာပေးမှာပါမြေထဲပင်လယ်ကိုဖြတ်ပြီးဥရောပမှာရွှေ့ပြောင်းနေထိုင်မှုစ조사သူတွေရဲ့အခြေအနေတွေပိုးပြီးဆိုးလာနေတာနဲ့ပတ်သက်ပြီး EU နိုင်ငံခြားရေးဝန်ကြီးတွေဟာဒီကနေ့ဆွေးနွေးနေကြပါပြီတဘာဝဝန်ကျင်ဆိုင်ရာထူးထူးခြားခြားလှုပ်ဆောင်သူတွေကိုချီးမြှင့်တဲ့ Goldman Sachs ကိုမြန်မာနိုင်ငံကဥမြင့်စော်ကရရှိသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆုံမွင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့တနိုင်ငံလုံးအဖြစ်ရရဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တို့ဖော်ဆောင်နေချိန်မှာတိုင်းရင်းဒေသတချို့မှာစစ်ရေးကတင်းမာနေစေပါကချင်ဘက်ကစစ်ရေးကိုတော့ KIO ပြည်ပခညှိနှိုင်းဖြေရှင်းအဖွဲ့ကဒီလိုမျိုးဖြေရှင်းပေးနေပါတယ
်လုံခဲ့တဲ့သောတာပြည်ပခညှိနှိုင်းဖြေရှင်းအဖွဲ့ကနှစ်ဆက်ကသဘောတူဆုံးဖြတ်ထားတယ်လို့ပဲ
အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးစောထောင်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်ဒီနောက်မှာလည်းမြန်မာနိုင်ငံအတွင်းမှာလက်ရှိနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေဟာပိုပြီးတော့မှဆိုးဝါးလာတာကြောင့်အစိုးရကနေဦးဆောင်ပြီးတော့ဖွဲ့ထားတဲ့အကျဉ်းသားရေးဆိုင်ရာကော်မတီပြန်ဖွဲ့ဖို့လှုပ်ရှားသူတွေကတောင်းဆိုတဲ့သတင်းနဲ့အတူ ASEAN People Forum သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းဒေတာရင်းသတင်းပုတ်ကိုတင်ဆက်ပေးမှာပါအပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တန့်ရောင်သတင်းလွှာနဲ့သူယုံကြည်အားစီစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းကပြောပြပေးပါရှင
်မြေထဲပင်လယ်ကိုဖြတ်ပြီးဥရောပမှာရွှေ့ပြောင်းနေထိုင်မှုစ조사သူတွေရဲ့အခြေအနေတွေပိုးပြီးဆိုးရွားလာနေတဲ့အပေါ်မှာဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေနဲ့ပြည်ထောင်စုဝန်ကြီးတွေဟာလူဇမ်ဘတ်မြို့မှာတွေ့ဆုံပြီးပူးတွဲအစည်းအဝေးတက်ကိုကျင်းပနေပါတယ်။ရွှေပြောင်းနေထိုင်သူ100လောက်ကိုတင်ဆောင်လာတဲ့တင်မော်ဒစီလေပြားကမ်းရိုးတန်းမှာတိတ်မောက်ခဲ့တာကြောင့်ပျောက်ဆုံးသူတွေကိုရှာဖွေနိုင်ဖို့အတွက်နဲ့ကယ်ဆယ်ရေးနဲ့ရှာဖွေရေးလုပ်ငန်းတွေကိုအီတလီနိုင်ငံကမြေထဲပင်လယ်ထဲမှာအပြင်းထန်ဆက်လက်ပြီးဆောင်ရွက်နေချိန်မှာပဲအခုအစည်းအဝေးကိုကျင်းပတာပါ။တူရကီကနေဥရောပနိုင်ငံတွေစီတွားရောက်မဲ့ဒီတင်မော်ပေါ်မှာဆီးရီးယားကဒုက္ခသည်68ဦးလိုက်ပါလာပြီးအဲ့ဒီမှာကလေးငယ်က73ဦးပါဝင်ပါတယ်။ဥရောပမှာပုံမကောင်းမွန်တဲ့ဘဝတိဆောက်နိုင်ဖို့အတွက်အရက်ဒေသမျိုးစုံကနေရွှေ့ပြောင်းလာကြသူတွေဥရောပကိုလာဖို့အတွက်ကြိုးစားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းကြီးယုံပြောခွင့်ရကာလိုတာဆမ်မီကပြောပါတယ်။လူ900လောက်လိုက်ပါလာတဲ့တင်မော်ဒစီဟာလည်းလေပြားကမ်းရိုးတန်းမှာတိတ်မောက်ခဲ့တဲ့အတွက်လိုက်ပါလာသူတွေရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတာပါတနင်္ဂနွေနေ့ညပိုင်းကအီတလီနိုင်ငံလမ်ပေဒူဆာကျွန်းတောင်ဘက်124မိုင်အကွာလောက်မှာလူ28ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့ပြီးအလောင်း24လောင်းကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်တင်မော်ပေါ်လိုက်ပါလာသူအများစုဟာ65ပေအရှိရှိတဲ့တိတ်မောက်တင်မော်ထဲမှာပဲပင်လယ်ကျမ်းပြင်အောက်မှာပိတ်မိနေပုံရတယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်အခုချိန်နဲ့ဆို2015ခုနှစ်တွင်အခုလိုတင်မော်တိတ်မောက်မှုကြောင့်သေဆုံးသူက1500ရှိနေပါပြီလာမယ့်လတွေအတွင်းရာသီဥတုပိုးပြီးနွေးလာမယ့်အပြင်အာဖရိကနဲ့တခြားပြည်ပကဒေသတွေကနေတည်ငြိမ်ပြီးတာယာဝါပြောင်းမှုရှိတဲ့ဥရောပကိုထွက်ခွာခြင်းကြတဲ့ဒုက္ခတွေရင်းများပြလာတာကြောင့်မြေထဲပင်လယ်ထဲမှာလူမှောက်ခိုးသူတွေရဲ့အခြေအနေတွေဟာပိုးပြီးဆိုးလာနိုင်ပွဲရှိပါတယ်
။ဆိုမာလီယာနိုင်ငံမှာတော့လူခုနှစ်ဦးထံမှနေတည်ခဲ့ရတဲ့ဒီနေ့ဘုံခွဲတိုက်ခိုက်မှုကိုသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်အကြံဖက်အဖွဲ့ကဒီနေ့ထုတ်ပြလိုက်ပါတယ်။ဆိုမာလီယာနိုင်ငံမြောက်ပိုင်းဂါရိုဝီမြို့မှာကုလသမဂ္ဂဘတ်စကားတစီကိုခုလိုဘုံခွဲအကြံဖက်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း၄ဦးသေဆုံးခဲ့ရပြီးနောက်ထပ်၄ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဆိုပါတယ်ဒီတည်ဆုံသွားသူတွေထဲမှာနိုင်ငံခြားသား၄ဦးဆိုမာလီ၂ဦးနဲ့အသေးခံဘုံခွဲသမား2ဦးပါတယ်လို့ရဲတွေကပြောခဲ့ပေမဲ့ဘယ်နိုင်ငံကနိုင်ငံခြားသားတွေတည်သွားခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူးဆိုမာလီယာဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နစ်ကေကဒီကုလသမဂ္ဂဝန်ထမ်းတွေအနေနဲ့တက်ခိုကန်ကနေရုံးကိုသွားနေတော့ခုလိုတက်ခတ်ခံခဲ့ရတာဖြစ်တဲ့ဒီလိုရချောင်းလူတွေတည်ခဲ့ရတာအတွက်တုံ့လုံခြောက်ခြားခဲ့ရတယ်လို့ထုတ်ပြောခဲ့ပါတယ်တကယ်တော့ဒီနေ့ဘုံခွဲတက်ခတ်မှုဟာ၃ရက်အတွင်းဒီအရှာဘတ်အဖွဲ့ရဲ့၃ချိန်မြောက်နိုင်ငံတကာကဝန်ထမ်းတွေကိုဇက်တိုက်တည်ချင်အောင်တက်ခတ်မှုဖြစ်ပါတယ်တနင်္ဂနွေနေ့တုန်းကလည်းအရှာဘတ်စစ်သေးကြွတွေအနေနဲ့ပဲဘရွန်ဒီနိုင်ငံကအာဖရိကသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၃ဦးကိုနိုင်ငံမြောက်ပိုင်းလေကိုမြို့မှာတပ်ပစ်ခဲ့ပြီးအခြားတပ်သားများပြားကိုလည်းဒဏ်ရာရစေခဲ့ပါတယ်ခင်ဗျာ
IS Islamic အစွန်းရောက်တွေကသူတို့လက်ချက်လို့ပြောထားတဲ့ Ethiopia ခရိယန်30တပ်ဖြတ်ခံရမှုကို American သမ္မတအင်ဗျူကအပြင်းထန်ဆုံးတုံ့နှုံပြီးပြစ်တင်ရှုံချလိုက်ပါတယ်။ဒီလူတွေကိုအကြမ်းဖက်သမားတွေတပ်ဖြတ်တာဟာသူတို့ရဲ့ကိုယ်ွယ်ယုံကြည်မှုတသက်ကြောင့်ပဲဖြစ်ပြီးဒါဟာသူတို့ရဲ့အစင်ချင်းမဲ့ရက်ဆက်ကြမ်းကြုတ်မှုဖြစ်တယ်လို့အင်ဗျူရောပြောခွင့်ရအမျိုးသမီးကတနင်္ဂနွေနေ့မှာပြောပါတယ်။အခုဖြတ်ကိုချင်းရင်လေပြားနိုင်ငံတွေမတိမငိမ့်ဖြစ်နေတဲ့အခြေအနေတွေကိုနိုင်ငံရေးရဖြေရှားဖို့အရေးတကြီးလိုအပ်နေတယ်ဆိုတာပြသနေတယ်လို့အကြမ်းဖက်အဖွဲ့တွေညီညီညွတ်ညွတ်ဆန့်ကျင်ကြဖို့လိုနေပြီးဆိုတာကိုပြသလိုက်တာပဲလို့လည်းပြောပါတယ် IS တွေးကြော်တွေကသူတို့လက်ချက်လို့ပြောဆိုထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာကမ်းခြေတစ်ခုမှာဒူးထောင်နေတဲ့ Ethiopia နိုင်ငံသားတွေခေါင်းဖြတ်တက်တဲ့ရုပ်ပုံတွေဖော်ပြထားပါတယ်ဒါဟာပြီးခဲ့တဲ့ February Egypt Korean တွေကိုစစ်တွေးကြော်တွေခေါင်းဖြတ်တက်ခဲ့တဲ့အခွေနဲ့ပုံစံတူဖြစ်ပါတယ
်မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေကိုနိုင်ငံတကာကထင်ရှားတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးစုကြီးတစ်ခုချီးမြှင့်လိုက်ပါတယ်မြေဆုံဆဲတိဆောင်ရေးဆက်ကျင်လှူရှာမှုဆောင်ရွက်ခဲ့တဲ့ AR မြေကယ်ဆယ်ရေးအဖွဲ့ကကိုမြင့်စောအနေနဲ့ Goldman ပတ်ဝန်းကျင်ထိန်းသိမ်းရေးစုကြီးချီးမြှင့်ခံလိုက်ရတယ်လို့ဒီနေ့ကြေညာလိုက်ပါတယ်ဒီစုပွဲဘက်ကတော့ဒီည San Francisco မြို့မှာလုပ်မှာဖြစ်ပြီးဗိုလ်ဒူးနေ့ညမှာတော့ Washington DC မှာထပ်လုပ်မှာဖြစ်ပါတယ်တကယ်တော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့တိဆောက်ခဲ့တဲ့ဒီဆဲကြီးကြောင့်မြန်မာနိုင်ငံမှာအရေးပါဆုံးတဲ့အရှိဆုံး AR မြေကြီးကိုပျက်စီးစေနိုင်ပြီးပတ်ဝန်းကျင်ထိခိုက်မှုနဲ့လူမှုဘဝရပ်တည်မှုတွေကိုပျက်ပြားစေနိုင်တယ်လို့ကိုမြင့်စောအပါအဝင်မြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းသမားတွေကဝေဖန်ဆန့်ကျင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Atlantic သမုဒ္ဒရာရံဝန်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာအငင်းပွားပွဲသဘောတူညီချက် TTP နဲ့ပတ်သက်ပြီးဒီကနေ့ American နဲ့ Europe ညှိနှိုင်းရေးမှုတွေဟာ New York မြို့မှာတွေ့ဆုံဆွေးနွေးနေကြပါပြီ။ဒီကုန်သွယ်ရေးသဘောတူညီချက်ကို American သမ္မတ Barack Obama နဲ့ Europe တိုက်ကစီးပွားရေးအကြီးထွားဆုံး Germany နိုင်ငံရဲ့ဝန်ကြီးချုပ် Angela Merkel တို့ကသဘောတူလက်ခံခဲ့ကြတာပါ။ဒါပေမဲ့ Germany, Austria,Belgium နဲ့ Finland နိုင်ငံတွေကလမ်းမတွေပေါ်မှာတော့စနစ်တင်းင်းတွေပြည်မှာထောင်နဲ့ချီးပြီးဒီသဘောတူညီချက်တွေကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ခရဲကဒီသဘောတူညီချက်နဲ့ပတ်သက်ပြီးညှိနှိုင်းနေရတာဖြစ်ပြီးဒီကနေ့ကျင်းပမယ့်ဆွေးနွေးပွဲကတော့6ချိန်မြောက်ဖြစ်ပါတယ်။ American နဲ့ Europe တို့ရဲ့ဒီသဘောတူညီချက်ကနေ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေရဲ့စီးပွားရေးကဏ္ဍအတွက်နှစ်ဆန်ဒေါ်လာဘီလီယံတရာထပ်ပြီးဆောင်ရမှာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။ဒါကငကိုကလေးကအခွန်အခနည်းနည်းနဲ့ကုန်သွယ်မှုလုပ်နေတဲ့ကမ္ဘာစီးပွားရေးအင်အားကြီးနှစ်ဖွဲ့ဖြစ်တဲ့ American နဲ့ American နဲ့ပိုးပြီးအင်အားကြီးတဲ့နိုင်ငံပေါင်း28နိုင်ငံပါတဲ့ဥရောပသမဂ္ဂတို့အတွက်အထည်နာစီမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်ဖက်ချမှတ်ထားတဲ့စီးမြင်ဥပဒေအတော်များများကိုတပေါင်းတစည်းဖြစ်စေမယ့်အပြင်ကုန်စည်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ပါတက်ရောက်မှုရှိလာစေမှာပါ။
အင်ဒိုနီးရှားနိုင်ငံမှာအရင်ဘန်တောင်ဘန်မလိုက်နိုင်ငံများအဖွဲ့ဖြစ်ခဲ့တဲ့အခုအာရှအာဖရိကနိုင်ငံများရဲ့ညီလာခံချင်းပါနေရာမှာဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ကြဖို့အဓိကဆွေးနွေးနေကြပါတယ်။ဂျကာတာမြို့တော်မှာမနေ့ကဖွင့်လှစ်ခဲ့ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးပါဝင်နိုင်ငံပေါင်း80ခန့်ကနိုင်ငံခြားရေးဝန်ကြီးတွေနဲ့လက်ရှိတက်နေတဲ့ဒီပတ်တပတ်ကြာကျင်းပမယ့်အာရှအာဖရိကညီလာခံကိုတရုတ်နဲ့မြန်မာသမ္မတဦးသိန်းစိန်ပါဝင်နိုင်ငံ30ကထိပ်ဆုံးခေါင်းဆောင်တွေနဲ့တပတ်ခါမှာတက်ရောက်ဖို့ရှိနေပါတယ်။1955မှာမြန်မာအိန္ဒိယအင်ဒိုနီးရှားပါကစ္စတန်နဲ့တရုတ်လင်္ကာတို့ဥဆောင်ပြုလုပ်ခဲ့တဲ့ဒီဘန်တောင်ဘမ်မလိုက်ညီလာခံဟာအမေရိကန်နဲ့ဆိုဗီယက်တို့စစ်ရေးကာလအပြိုင်မှုကြားမှာရပ်တည်ဖို့ရည်ရွယ်ခဲ့ပေမဲ့အခုစစ်ရေးကာလအပြီးမှာတော့အာရှနဲ့အာဖရိကကဖွံ့ဖြိုးဆဲနိုင်ငံများနဲ့ဖွံ့ဖြိုးပြီးနိုင်ငံများအကြားပူးပေါင်းဆောင်ရွက်မှုကိုအဓိကထားလာပါတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်းပင်ဟာဒီကနေ့ပါကစ္စတန်နိုင်ငံကိုတောက်တဲ့နှစ်ကြာခီးကိုစတင်ပါပြီ။အခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေအတွက်ဒေါ်လာဘီလီယံပေါင်း46ဘီလီယံချထားပေးဖို့လှုံ့ဆော်မှာဖြစ်ပါတယ်။တရုတ်သမ္မတဟာပါကစ္စတန်တရုတ်စီးပွားရေးဇင်းကြံအတွက်ချမှတ်မဲ့စီမံကိန်းကိုအဓိကလာရောက်တာဖြစ်ပြီးဒီစီမံကိန်းကွန်ရက်ထဲမှာပါကစ္စတန်နိုင်ငံဂါဝါဒါစိတ်ကမ်းမြို့နယ်တရုတ်နိုင်ငံဂျာကလန်ရထန်းလန်းဖောက်လုပ်ဖို့အပြင်စွန့်ရင်ဆိုင်ရာစီမံကိန်းတွေလည်းပါဝင်ပါတယ်။ဒီစီမံကိန်းပြီးစီးသွားရင်တရုတ်နိုင်ငံကအလဲပိုင်းအာရှဒေသဈေးကွက်ကိုအမြန်လှလှမ်းမိနိုင်မှာဖြစ်တယ်လို့အရှိအလဲပိုင်းဒေသကနေတရုတ်နိုင်ငံကိုရေနံတင်ပို့မဲ့လမ်းကြောင်းနဲ့ပိုးပြီးနှိဆက်သွားမှာဖြစ်ပါတယ်။ဒီစီးပွားရေးစဉ်ညာစီမံကိန်းဟာဒေသရင်းစီးပွားရေးဆက်နွယ်မှုဆိုင်ရာမျှဝေဆောင်ရွက်နိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုကထောက်ခံကြောင်းနိုင်ငံခြားရေးဌာနအရာရှိတူကပြောကြားခဲ့ပါတယ်။ပါကစ္စတန်အစိုးရပြောခွင့်ရကတော့အခုလိုတရုတ်သမ္မတလာရောက်မှုကကမ္ဘာလုံးဆိုင်ရာမဟာဗျူဟာကျတဲ့ဆက်ဆံရေးပုံစံသစ်နဲ့ပြောင်းလဲတာမှတ်တိုင်စိုက်ထူတာဖြစ်ကြောင်းပြောပါတယ်
အမေရိကန်ပြည်
ောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေအတွက်တနင်္လာနေ့ညပိုင်းမှာအယုံဆုံးတင်ဆက်ပေးမယ့်သတင်းကတော့ကချင်နဲ့ကိုကန့်ဒေသကဆီရီအခြေအနေဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စတွေကိုညှိနှိုင်းမှုစူးစမ်းနေတဲ့ကြားကပဲကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေတယ်လို့ကိုကန့်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြန်မာစိုးရတပ်ဖွဲ့တွေအနေနဲ့စစ်ရေးလှုပ်ရှားမှုတွေတိုးမြင့်နေတဲ့အတွက်တိုက်ပွဲတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ VOA သတင်းတော်ကိုမိုးစောပြောပြပေးပါရှင်
။ဟုတ်ကဲ့ဖကန့်မြို့နယ်ကန်စီရွာအနီးမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားဒီလ18ရက်နဲ့19ရက်နေ့တွေကပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ဒီပြစ်ခတ်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအစိုးရတပ်ဖက်ကသူတို့စစ်ကြောင်းကို KIA ဘက်ကမိုင်းထောင်တိုက်ခိုက်ခဲ့တာကြောင့်လို့ပြောဆိုထားတယ်လို့ KIA ဘက်ကလည်းသူတို့ထိန်းချုပ်နယ်မြေတဲကိုအစိုးရစစ်ကြောင်းတွေတိုးဝင်လာတာကြောင့်ဖြစ်တယ်လို့ပြောဆိုတာတွေရှိနေပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေထပ်မံမဖြစ်စေဖို့အပြန်အလှန်ညှိနှိုင်းနေတယ်လို့ KIO ရဲ့ပြည်ပခညှိနှိုင်းဖြည့်ရှင်ရေးအဖွဲ့ခေါင်းဆောင်ဘူမူကြီးဇော်တောင်ကပြောပါတယ်။ဟုတ်ကျွန်
တော်ကတော့ဘောပီစီကျေဖွဲ့ရပြီးတော့မှအဖြစ်ပကံနိုင်ကျေစီရဖွဲ့ပြုတ်ပကပါရမြောက်ပိုင်းပိုင်းအဖွဲ့တင်ရတော့ဒီတိုင်းပြောဆိုပြီးတော့မှအချင်းချင်းအကြံလာဆက်သွယ်မှဖြစ်မှဖြစ်နေတယ်
ဒီကနေ့မှာတော့ဖကန့်မြို့နယ်ကန်စီရွာဘက်မှာတိုက်ပွဲတွေငြိမ်သက်နေပြီမဲ့တနိုင်းမြို့နယ်ဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတယ်လို့လည်းဘုံမူကြီးစောတောင်းကပြောပါတယ
်နောက်တစ်ခုကကျွန်တော်တို့အရင်ကလေးဟိုတမန်ကွင်ကိုကောင်းဒေသမှာပေါ့အဲ့ဒီမှာပဲဒီနေ့လည်းပဲဆယ်နေလောက်မှာပဲအောင်ရံနဲ့9.6 kg လောက်မှာအကွာမှာရှိတယ်ကျွန်တော်တို့စခန်းလေးတစ်ခုကိုသူတို့ဝင်တိုက်ပါတယ်။ဟောဆယ်နေခွဲကလို့ဒီမှာပြစ်လောက်နားလောက်နဲ့၃ကျင်းလောက်တော့ရှိပြီပေါ့။အခုတော့ဆုံးချင်တော့ကြားရလေးကို
ဖကန့်ဒေတာမှာရောတနိုင်းဒေတာမှာပါအစိုးရစစ်ကြောင်းတွေက KIA ထိန်းချုပ်နယ်မြေဘက်ကိုတိုးဝင်လာနေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။
ခုလိုနိခကစာတန်ဖုန်းနဲ့တန်တော့ဤနိုင်နေတဲ့အချိန်မှာသူတို့ဟောက်ချီတက်တွေကဆက်ပြီးမှသူ့နေတဲ့ရှေ့ကိုဆက်တိုးနေတဲ့ဆန်တော့ကျွန်တော်တက်ကရက်ဆရာမင်းတင်လို့တော့ဆက်ချင်နေမှာပဲ
ကချင်ပြည်နယ်အစိုးရအဖွဲ့နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဖကန့်ဒေတာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းနဲ့တနိုင်းဒေတာဘက်ကတိုက်ပွဲနဲ့ပတ်သက်ပြီးမသိရသေးကြောင်းသာပြောဆိုပါတယ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကတော့နှစ်ဖက်ပြိပခညှိနှိုင်းရေးအဖွဲ့တွေဒီလ6ရက်နေ့ကဆွေးနွေးတဲ့အတိုင်းတက်လှုပ်ရှားတာတွေကိုကြိုတင်အတိပေးအကြောင်းကြားဆောင်ရွက်ရင်တိုက်ပွဲတွေကိုရှောင်နိုင်မယ်လို့ယူဆကြောင်းပြောပါတယ
်။လွန်ခဲ့တဲ့ဘက်ကပြိပခညှိနှိုင်းချေရှင်းရေးအဖွဲ့ကနှစ်ဆက်ကဟိုသဘောတူဆုံးဖြတ်ထားတယ်လို့ပဲအဲဒီဘက်ကဖြစ်နိုင်တဲ့အခြေအနေနေရာဒေသမှာတော့လာလို့ရှားမယ်ဆိုနှစ်ဖက်ကျူတင်အပြီးပေးပြီးမှကျူတင်ကောက်ွယ်ကြမယ်ဆိုတဲ့ဒီတိုင်းပဲသွားမှာပဲဒီစားနောက်နောက်ဘယ်တော့မှဖြစ်လာဖြစ်ပြီးတော့သူဖြစ်ကိုဖြစ်သူလို့ကိုလုံးနဲ့ဆိုတော့ပူပူကြီးကြီးကိုပဲရှိပါတယ
်အစိုးရနဲ့ KIO ရဲ့ပြိပခညှိနှိုင်းရေးအဖွဲ့တွေဟာနောက်လာအတွင်းမှာထပ်မံတွေးဆုံဖို့သဘောတူထားပေမဲ့ရဲအတီးအကျသတ်မှတ်ထားတာတော့မရှိသေးပါဘူးဒီနှစ်ဇန်နဝါရီလအတွင်းကကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဖကန့်ဒေတာရောက်ရှိစဉ်မှာ KIA တပ်ဖွဲ့ဝင်တွေကဟန်တာစစ်ဆေးပြီးလုံခြုံရေးလိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးပြီးတဲ့နောက်ကန်စီဒေတာဘက်မှတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာ KIA ဘက်ကရှေ့တန်းစခန်း၃ခုလောက်စုခွာပေးခဲ့ရပြီးထောင်ထဲချီတဲ့ဒေတာကန်တွေဟာလုံခင်ဖကန့်စတဲ့စစ်ဆောင်စခန်းတွေမှာတင်းရှောင်နေရပါတယ်။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားသလိုကိုကန့်ဒေသမှာလည်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတယ်လို့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကပြောပါတယ်
။ကျွန်တော်နေ့ပိုင်းမေးကြည့်တော့မနေ့ကတော့လက်နေကြီးနဲ့ပြစ်ပါရဲ့တဲ့။ကြီးကနေသူနာတော့မသိဘူး
။မနေ့တော့တိုက်ပွဲပြင်းထန်ပါတယ်။သူတို့ကလက်နေကြီးအစ်စ်တမျိုးနဲ့တုံးလာတာတွေ့ရတယ်။ဒီအနေနဲ့မမပေါ်တော့အဲ့ဒါက rocket launcher လို့ခေါ်ရမလားဒါပေါ်တင်ထားတယ်အဲ့ဒါကအရေးချက်က40အတန်တက်နေလေးပြလို့ရပါတယ်ဆွဲပြီးတော့လည်းပြလို့ရပါတော့များတော့ပြတဲ့အဲ့နဲ့ပြပါတယ်ပြီးတော့ဒီပဲလည်းကြီးနေနေပြပါတယ်မနေတော့ဆိုသက်ကတော့ကျွန်တော်ရတဲ့ဈေးကတော့30ယောက်ပြီးတယ်ပြောတယ်ပြီးတော့65နဲ့80လောက်ဒီဟိုတန်ရရတယ်ပြောတယ်ကျွန်တော်ဖက်ကတော့4ယောက်ကြတယ်ပြောမယ်ကျင့်တာရရရှိတယ်
ထိခိုက်ကြဆုံးတဲ့ဆင်းရဲကိုတော့တိကျအတည်ပြုချက်မရသေးပါဘူးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလာမဲလအတွင်းမှာတန်တိုင်ကံလုံးအပြစ်ခတ်ရစရေးစာချုပ်ကိုသဘောတူလက်မှတ်ရေးထိုးဖို့ရည်မှန်းထားကြပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်နဲ့ကိုကန့်ဒေသအပြင်ရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
ကိုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုပြောပြပေးခြင်းပါတယ်။သတင်းမီဒီယာသမားတို့အပါအဝင်ဒီမြန်မာနိုင်ငံအတွင်းမှာအာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူပြီးထောင်ချခံနေရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အရေးအတွက်ဟာတစ်နေ့တစ်ခြားပို့ပြီးတော့များလာနေတဲ့တစ်ချိန်ထဲမှာပဲအစိုးရကနေပြန်ပြီးတော့အသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးအကျဉ်းသားများဆိုင်ရာကော်မတီကိုတရားမျှတမှုရှိရှိနဲ့ပြန်လည်ဖွဲ့စည်းဖို့လူ့ခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း20ကဒီကနေ့တောင်းဆိုလိုက်ကြတဲ့အကြောင်းဆက်ပြီးတော့ပြောပြပေးခြင်းပါတယ်ရှင်။နေ့ရှိနိုင်ငံရေးကျင်းသားဟောင်းတအုပ်ဖြစ်ထင်ရှားတဲ့ဟန်တာဝရီဥဝင်းတင်ကွယ်လွန်တဲ့နှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့လည်းအခုလိုတိုက်တွန်းခဲ့ကြတာပါအရင်တုန်းကနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေနဲ့အစိုးရနဲ့ပူးပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးကျင်းသားများစီစဉ်ရေးကော်မတီကနေပြီးတော့နိုင်ငံရေးကျင်းသားများရေးရာကော်မတီအဖြစ်နဲ့မကြသေးခင်ကပဲပြောင်းလဲဖွဲ့စည်းခဲ့ပေမဲ့လို့လွတ်လပ်တဲ့ဖွဲ့စည်းမှုမဟုတ်ဘူးလို့တက်ကြွလှုပ်ရှားသူတွေကထောက်ပြနေကြတာပါအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေရဲ့အရေးလက်တွေဆောင်ရွက်နေတဲ့သူတွေအရင်ကလောက်မပါတော့တဲ့အတွက်အပြန်လဲဖွဲ့စည်းဖို့တောင်းဆိုနေရတာလို့လည်း APPB ရဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှူးကိုဘူကြီးကပြောပါတယ
်ကော်မတီကဇန်နဝါရီ9ရက်နေ့မှာကော်မတီအစ်စ်ဖွဲ့တယ်ဆိုပြီးတော့ထုတ်ပြန်ကြေညာကြရှိပါတယ်အဲ့ဒီထုတ်ပြန်ကြေညာချက်ကလွဲလို့ရှိရင်ကျန်တဲ့လှုပ်ရှားမှုတွေကိုကျွန်တော်တို့မတွေ့ရသေးပါဘူးသူတို့အစည်းအဝေးခေါ်တာကကြားသိရတာမျိုးတွေမရှိသေးပါဘူးသူတို့ကကြကော်မတီကရုပ်ပြအဖြစ်နဲ့ပဲဖွဲ့ထားတာဖြစ်ပြီးတော့တကယ်ကိုလှုပ်ရှားနိုင်တဲ့လှုပ်လက်လက်လှုပ်ရှားနိုင်တဲ့အနေအထားမျိုးကိုကျွန်တော်တို့လုံးဝမတွေ့ရပါဘူးတကယ်တမ်းကျတော့ဒီလိုကော်မတီမျိုးကတကယ်လွတ်လပ်တဲ့ကော်မတီမျိုးဖြစ်တယ်လေတော့ဒီရေရေးဆိုတာကအခုလက်ရှိလေဘရန်ကောလေဘရန်ကောအဲ့ဒီမှာအကြမ်းဖက်မှုတွေမှာတာဝန်အရှိဆုံးကပြည်ထောင်ဝန်ကြီးဌာနပဲဖြစ်ပါတယ်အဲ့ဒီပြည်ရေးဝန်ကြီးဌာနရဲ့ကောင်းဆောင်တူကကော်မတီမှာဥက္ကဋ္ဌဖြစ်နေတယ်ဆိုလို့ရှိရင်ဒီကော်မတီကဘလောက်လုံးလက်လက်လုံးခွင့်ရမလဲဆိုတဲ့ဟာကမေးခွန်းထုတ်ပြအကြီးကြီးပါနိုင်ငံရေးအကျဉ်းသားတွေအကျိုးရှိဖို့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်ဖွဲ့ထားတဲ့ကော်မတီမျိုးမဟုတ်ပဲနဲ့အစိုးရမျက်နှာရဖို့အတွက်နိုင်ငံတော်မျက်နှာလုံးဖို့အတွက်ဖွဲ့ထားတဲ့အဖွဲ့အစည်းပဲဖြစ်ပါပ
ါအထူးသဖြင့်ကကျောင်းသားတွေအလုပ်သမားလယ်သမားတွေလိုငြင်းငြင်းစွာအခွင့်အရေးတောင်းဆိုလှုပ်ရှားနေတဲ့သူတွေကိုဖမ်းဆီးအပြစ်ပေးအရေးယူနေတာတွေတစ်နေ့တစ်ခြားပိုများလာနေတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအခွင့်အရေးအတွက်လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကပြောပါတယ်
နိုင်ငံရေးအကျဉ်းသားတွေများလာတယ်ဆိုတော့မြန်မာနိုင်ငံမှာနိုင်ငံရေးရတည်ငြိမ်မှုမရှိဘူးနောက်တစ်ခုကလူ့ခွင့်ရေးအခြေအနေတွေကတိုးတက်မှုမရှိဘူးရင်းနှင်းသောဆန္ဒပြနေတဲ့သူတွေကအကြမ်းဖက်ခံနေရတယ်ဆိုတော့ကိုသက်သေပြနေတာဖြစ်ပါတယ်နောက်တစ်ခုကအဆိုးဆုံးကတော့တရားဥပဒေစိုးမိုးမှုမရှိဘူးဆိုတော့ကိုလက်တွေ့ကြနေတာပါဒီထောင်ချပြီးသားက190ရှိတယ်အမှုရင်ဆိုင်နေတာ300ကျော်ရှိပါတယ်ဆိုတော့ကကြတော့အခုနိုင်ငံရေးအကျဉ်းသားရေအတွက်က900ကျော်လောက်ကိုပြနေပါတယ
်
ပြနေပါတယ်ဆိုတော့ကကြတော့ဒီ2013ကထည့်ဆက်လို့ရှိရင်တော့ရေအတွက်ကအများကြီးကိုတော်ဘုံများတော့တိုးလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။
ဒါကြောင့်လက်ရှိအကျဉ်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအပါအဝင်ဖမ်းဆီးထိန်းသိမ်းခံနေရတဲ့ကျောင်းသားတွေအလုသမားလေသမားတွေနဲ့တက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေကိုချွင်းချက်မရှိအ мян ဆုံးလွှတ်ပေးဖို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုတည်းအနေနဲ့လည်းနိုင်ငံရေးအကျဉ်းသားဟောင်းဝိုင်းရင်နိုင်ငံရေးသမားကြီးသတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်ဧပြီလ22ရက်နေ့မှာရှယ်အင်းညီပြားတွေဝတ်ဆင်ကြဖို့ကိုလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကနှိုးဆော်နေကြပါတယ
်ဝင်တယ်ကွန်ပျူတာအနေနဲ့ရောနိုင်ငံရေးအကျဉ်းသားတွေကိုကွန်ပျူတာအနေနဲ့ရောအပြေရောအင်ဂျင်နီယာဝတ်ဆင်ဖို့ဒါပေါ်ပေါ်ကံမင်းယူကေကနေပြီးတော့အကျံပြုတဲ့အကျံပြုတဲ့ကျွန်တော်တို့ကဝိုင်းဝန်းပတ်မှုပေးတာဖြစ်ပါတယ်ဆိုတော့ပေါ်ပေါ်ဝင်တင်ပြောချင်တာကငင်းငယ်ရေးရနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ဆိုလို့ပြောချင်တယ်လို့မြင်ပါတယ်ဒီအတွက်ပေါ်ပေါ်ဝင်တင်ဖြစ်စေချင်တဲ့ငင်းငယ်ရေးနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်အောင်နိုင်ငံရေးပါတီတွေကအစိုးရဘက်ကဒီလူလူကပူပေါင်းပြီးလှုပ်ဆောင်ကြဖို့လိုပါတယ
်။သမရဦးသိန်းစိန်ကယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူမရှိစေရလို့သူ့ရဲ့နိုင်ငံတကာခီးစဉ်အတွင်ပြောဆိုပြီးတဲ့နောက်ပိုင်းအခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုယာနဲ့ချီဖန်ဆီးမှုတွေဖြစ်လာတာကတော့နိုင်ငံတွင်းပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းစဉ်နောက်ပြန်ဆုတ်သွားတာပဲလို့ဝေဖန်မှုတွေရှိနေတယ်လို့အစိုးရကနေဖွဲ့စည်းထားတဲ့နိုင်ငံရေးအကျဉ်းသားများရေးရာကော်မတီရဲ့လှုပ်ဆောင်ချက်အပေါ်လဲမေးခွန်းထုတ်နေကြတာဖြစ်ပါတယ်ရှင်။
ဥသိမ်းစိန်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတယ်ဆိုပေမဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာတယ်လို့ထောက်ပြမှုတွေရှိနေပါတယ်။ဒါပေမဲ့အရင်တုန်းကလိုနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုတွေဟာရှေ့တန်းရောက်လာတာကိုသိပြီးမတွေ့ရတော့ပါဘူး။မြန်မာနိုင်ငံရေးအတွက် နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆိုတာဟာအရေးမပါတော့လို့လားဒါမှမဟုတ်တခြားအကြောင်းအချက်တွေများရှိနေလို့ပါလားအခုလာမယ့်အင်္ဂါနေ့ညပိုင်းဓာတ်ရိုက်ဒီလိုင်းဆွေးနွေးကမှဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးနိုင်ဖို့ burmese@voanews.com ကို email နဲ့ဆက်သွယ်နိုင်ပါတယ် VOA ကပြန်ပြီးဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်ကိုပေးတဲ့အခါမှာကိုနေတဲ့နိုင်ငံတို့မြို့တို့ကနံပါတ်တွေကိုလည်းထည့်ပြောစေချင်ပါလိမ့်ရှင်
VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြမငင်းညံရေးအပြစ်ရဲ့ရေးနဲ့နိုင်ငံတကာမှာရောက်ရှိနေတဲ့မြမဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုမလေးရှားနိုင်ငံမှာကျင်းပမဲ့အာဆီယံလူထုညီလာခံမှာမြမလူထုအခြေပြုအဖွဲ့အစည်းတွေကဆွေးနွေးကြမှာဖြစ်ပါတယ်။မြမအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေမှာခိုင်မာတဲ့ရလဒ်တွေပေါ်ပေါက်လာရေးနဲ့နှစ်ဖက်အကြားဖြန့်ဖြေးပေးနိုင်မဲ့ဂျားလူထားရှိဖို့ကိုလည်းမြမလူမှုအခြေပြုအဖွဲ့အစည်းတွေကတိုက်တွန်းပါတယ်အာဆီယံလူထုညီလာခံကနေဘလို့ရလဒ်တွေပေါ်ထွက်လာနိုင်ပါသလဲဆိုတာကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဒီလ22ရက်နေ့ကနေစပြီးကျင်းပမယ်အာဆီယံလူထုညီလာခံမှာမြန်မာဆိုရနဲ့တိုင်းသားလက်နက်ကိုင်တို့ကြားအပြည့်ခတ်ရစဲရေးဆွေးနွေးပွဲတွေမှာဂျားလူထားရှိရေးကိုလည်းထည့်သွင်းဆွေးနွေးတင်ပြမယ်လို့အာဆီယံလူထုညီလာခံမှာတဘာပတိတူအဖြစ်ဆောင်ရွက်မဲ့ဒေါက်တာမေရှိရှိုးကပြောပါတယ
်အဖြစ်ခရစရင်းနဲ့ရင်းချင်းဖြစ်စင်တဲ့မှာဒီကပေါ်တော့ပါတီလိုအပ်နေလဲဆိုတော့ဟိုတတိယပါတီတစ်ခုလိုအပ်နေတာဆက်ပါတီကြီးတယ်လေဟိုနှုတ်နှစ်ဖက်ပဲစကားပြောနေကြပြီးတော့ဝင်ပြောဖြန့်ဖြေးပေးမယ်နန်းချောင်းပေးတဲ့လူမရှိတဲ့တစ်ခါကြတော့အဲ့ဒါနည်းနည်းအခက်အခဲရှိတယ်ဆိုတာတွေ့ရတယ်အဲ့ဒီအပြင်အမျိုးသမီးတွေပါဝင်မှုလည်းမရှိဘူးเนาะအဲ့ဒါလည်းဒီကမိမောင်းထိုးမှုရှိပါတယ်လို့နော
်မြမဆွေရနဲ့တိုင်းသားလက်နဲ့ကင်တို့ကြားဆွေးနွေးမှုတွေမှာအမခံချက်ရှိတဲ့အပြည့်အခရက်စဲရေးရရှိနိုင်ဖို့ကိုလည်းနှစ်ဖက်တို့လက်မှတ်မထိုးကြခင်မှာအခြေအနေဆွေးနွေးထားဖို့လိုတယ်လို့လည်းရှုမြင်တဲ့အကြောင်းဒေါက်တာမေရှိရှိုးကပြောပါတယ
်ဒီအပေါ်မှာလုပ်နေတဲ့ပွဲပိုင်းကလည်းသူ့အတူတော့အရှိန်ပြက်နေတာပဲနော်တိုးတော့လည်းတကယ် on the ground မှာကြာတော့အပြည့်ခတ်တရားလည်းရှိနေတော့မယ်လေနော်ဟိုပေါ်နဲ့ဒီဟာနဲ့ဘလို့ပြော့ညှိနှိုင်းမလဲအဲ့ဒါအရန်ရင်းကြည့်တယ်စမအနေနဲ့ကတော့အရင်လိုလိုကြီးသွားပြီးတော့ဒီ agreement ကိုသွားထိုးတယ်ဆိုရင်တခါလေကြာရင်လေဟိုကိုယ့်ရဲ့လိုအပ်ချက်မပါဘဲနဲ့ပေါ့နော်သွားထိုးမိတယ်ဘယ်ဘယ်ဖက်ဖက်ဖြစ်ဖြစ်ပေါ့ခါလေကြာရင်ဟိုနောက်မှနောက်တရတာလည်းမဖြစ်စီချင်ဘူးလေဆိုတော့တိကျစဉ်းစားပြီးတော့နှူးနှစ်ဖက်မထိခိုက်နဲ့အချက်လက်တွေကိုတိကျစဉ်းစားပြီးတော့ဂျားထဲမှာဟိုညှိနှိုင်းမဲ့နော်တတိယပါတီတစ်ခုနဲ့တိုင်းပြီးတော့လောက်တာတော့အကောင်းဆုံးလို့ပဲဖြစ်ပါတယ
်ပြည်ပနိုင်ငံတွေမှာရောက်ရှိခိုးလုံနေကြတဲ့မြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကရသည့်ရတိုက်တဲ့အခွင့်အရေးတွေမပေးတာကြောင့်အလို့အကန့်ခက်ခဲကျန်းမာရေးဆောင်ရှောက်ခွင့်နဲ့ပညာသင်ကြားခွင့်တွေဆုံးရှုံးနေရတာတွေကနေအခြေအနေတိုးတက်ကောင်းမွန်လာစေဖို့အာဆီယံဒေသရင်းနိုင်ငံတွေကအစိုးရတွေကိုတိုက်တွန်းမယ်လို့လည်းဒေါက်တာမေရှိရှိုးကပြောပါတယ်2005ခုနှစ်ကနေစတင်ခဲ့တဲ့အာဆီယံလူထုဖိုရမ်တွေကနေဆွေးနွေးရရှိလာတဲ့အချက်လက်တွေကိုအာဆီယံအဖွဲ့ဝင်အစိုးရတွေကိုတိုက်တွန်းအကြံပေးချက်အဖြစ်နဲ့နှစ်ဆင်ဆိုသလိုတင်သွင်းခဲ့ပေမဲ့အစိုးရတွေဘက်ကလူထုအခြေပြုအဖွဲ့တွေရဲ့အကြံပြုချက်တွေကိုလက်ခံအကောင့်ထည့်ဖော်တာမျိုးတွေကတော့သိကိုရှာပါတယ်။ဒါပေမဲ့လည်းအခုနောက်ပိုင်းမှာတော့အာဆီယံလူမှုအတိုင်းအဝိုင်းတစ်ခုကိုအောင်မြင်အောင်တည်ဆောက်နိုင်ဖို့လူမှုအဖွဲ့အစည်းတွေပါဝင်မှရမယ်ဆိုတာကိုအစိုးရဘက်ကသဘောပေါက်နားလေလာတဲ့အနေအထားရှိတယ်လို့လည်းဒေါက်တာမေရှိရှိုးကပြောပါရယ်ကွာလာလမ်ပူမှာဗုဒ္ဓဟူးနေ့ကျင်းပမယ်အာဆီယံလူထုညီလာခံကျင်းပချိန်မှာပဲအာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေနဲ့လူမှုအဖွဲ့အစည်းတွေလည်းတွေ့ဆုံကြဖို့ရှိပါတယ်ဒီတွေ့ဆုံပွဲကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မောင်းတော်မြို့နယ်ကိုစားပြုလွှတ်တော်အမတ်ဦးရွှေမောင်းတက်ရောက်မှာဖြစ်ပါတယ
်ဘယ်လိုပြောမလဲဒီကလည်းပဲကျွန်တော်လွှတ်တော်ဥက္ကဋ္ဌဆီအနေနဲ့ကုလူချင်းနဲ့တွေ့ရပါဘုမဟိုဘာအာဆီယံ people forum တဲ့မှာကျွန်တော်people forum မှာကျွန်တော်တို့ debate ကြတော့ဟောပါကျွန်တော်ဒီ ASEAN ဒေသပြင်မှာဘလို့တိုးပြအောင်လုပ်ကြမလဲဘလို့လုပ်ရင်ကောင်းကြမလဲစတရားဝင်ပါတော့အဲ့ဒါလေးတွေကိုဒီ civil society နဲ့ parliamentarian တို့ပူးပေါင်းပြီးတော့ open discussion လုပ်ပါပဲ
ASEAN ဖွဲ့ဝင်နိုင်ငံတွေကလွှတ်တော်အမတ်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေရဲ့တွေ့ဆုံပွဲမှာတော့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေဘက်ကမေးမြန်းလိုတဲ့မေးခွန်းအလုံးကိုသက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်အမတ်တွေကဖြေကြားကြမှာဖြစ်တယ်လို့လဲမြန်မာနိုင်ငံကိုစားပြုတယောက်မဲ့လွှတ်တော်အမတ်ဦးရွှေမောင်ကပြောပါရရှင
်။ဒါကတော့မလေးရှားနိုင်ငံမှာကျင်းပမဲ့အာဆီယံလူထုညီလာခံအကြောင်းမတ်တင်ဂီထိုက်တင်ပြပေးခဲ့တာဖြစ်ပါရရှင်။ဆက်ပြီးတော့အင်ဒိုနီးရှားမှာကျင်းပမဲ့အာရှအာဖရိကညီလာခံအကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။ အင်ဒိုနီးရှားနိုင်ငံမှာအရင်တုန်းကဘန်တောင်းညီလာခံဖြစ်ခဲ့တဲ့အခုအာရှအာဖရိကညီလာခံကျင်းပနေတဲ့နေရာမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပါလက်စတိုင်းလွတ်လပ်ရေးအတွက်ထောက်ခံကြဖို့နဲ့ညီညွတ်တဲ့နိုင်ငံရေးယက်တီမှုပြနိုင်မှုတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့အာဖရိကနိုင်ငံတွေအပါအဝင်ဖွံ့ဖြိုးမှုနောက်ကျကျန်နေခဲ့တဲ့ဒီညီလာခံကိုတက်မဲ့နိုင်ငံအများအပြားအတွက်တော့ဖွံ့ဖြိုးရေးကိုပူးပေါင်းဆောင်ရွက်မှုတွေကိုအဓိကဆွေးနွေးသွားမှာဖြစ်ပါတယ်။ဒီကြောင့် VOA သတင်းတော် Brian Pandel ဂျာကာတာမြို့တော်ကနေသတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကဆက်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အာရှအာဖရိကနဲ့အရှေ့လယ်ပိုင်းကနိုင်ငံပေါင်း80ခန်းကအဆင့်မြင့်ဝင်ကြီးတွေဟာဂျာကာတာမြို့တော်မှာမနေ့ကစခဲ့ပြီးဒီတစ်ပတ်ကြာလုံးမဲ့ဒီညီလာခံရဲ့ဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်။တကယ်တော့လွန်ခဲ့တဲ့နှစ်ပေါင်း60ကတမိုင်းဝင်ဗန်တောင်းဗန်မလိုက်ညီလာခံကိုတက်ခဲ့တဲ့မြန်မာအပါဝင်လွတ်လပ်ရေးရခိုင်စာဖွံ့ဖြိုးဆဲနိုင်ငံတွေအကြားပူးပေါင်းဆက်ဆံမှုတွေကိုပြန်အသက်သွင်းဖို့ဒီတစ်ခေါက်ကြိုးပမ်းကြမှာဖြစ်ပါတယ်။အင်ရှင်အဖြစ်ကျင်းပပေးတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီက1955တုန်းကဒီနိုင်ငံတွေအားလုံးကိုညီညွတ်စေခဲ့တာကကိုလိုနီစနစ်ကလွတ်မြောက်ရေးဝိုင်းကူပေးကြရေးဖြစ်တယ်။အခုလည်းပါလက်စတိုင်းလွတ်မြောက်ရေးအတွက်အားလုံးတညီတညွတ်ထဲရှိစေချင်တယ်လို့ညီလာခံအဖွဲ့အစည်းကပြောခဲ့ပါတယ
်။ An issue that also merits our continued support and attention.
ဒီအတွက်လက်ရှိမှာဆက်လက်အာရုံစိုက်ထောက်ခံပေးဖို့အရေးကြီးနေတာကပါလက်စတိုင်းကိစ္စဖြစ်ပါတယ်။ Israel Palestine နှစ်နိုင်ငံလုံးရပ်တည်နိုင်ရေးဆုံးဖြတ်ချက်အောက်မှာပါလက်စတိုင်းလွတ်လပ်ရေးအတွက်အင်ဒိုနီးရှားအနေနဲ့တသွေးမသွေးအလေးအနက်ဆက်ထောက်ခံသွားမှာဖြစ်ပါတယ်
။ပါလက်စတိုင်းနိုင်ငံသားရေးဝန်ကြီးဂျီရက်မယ်ကီကလည်းညီလာခံမမေကွန်းပြောရမှာကုလသမဂ္ဂမှာပါလက်စတိုင်းအနေနဲ့အဖွဲ့ဝင်အပြေးအဝဖြစ်ရေးထပ်ပြီးဝိုင်းစူးစမ်းပေးကြဖို့နဲ့အစ္စရေးကိုဖိအားပေးဖို့တောင်းဆိုခဲ့ပါတယ
်။ I think you know we should start talking
ငရကဥပဒေချိုးဖောက်မှုနဲ့ပါလက်စတိုင်းအခြေခံခွင့်ရတွေအတွက်ဆွေးနွေးညှိနှိုင်းဖို့အစ္စရေးပေါ်ပိတ်ဆို့တန်ခတ်မှုတွေလုပ်သွားဖို့ကျွန်တော်တို့ဆက်ဆွေးနွေးဖို့လိုပါတယ
်။တကယ်တော့ပါလက်စတိုင်းကိုကုလသမဂ္ဂရဲ့အဖွဲ့ဝင်မဟုတ်တဲ့လေလာသူအစင်တန်း2012ခုနှစ်ကပေးလာခဲ့ပေမဲ့ပါလက်စတိုင်းအဖွဲ့ဝင်ဖြစ်ရေးနောက်ဆုံးသတ်မှတ်ရထားဖို့တင်ပြတာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပယ်ချခံခဲ့ရပါတယ်။အခုလိုပါလက်စတိုင်းလွတ်မြောက်ရေးအတွက်ဒီညီလာခံကနေကြေကြေပြတ်ပြတ်ထောက်ခံမှုရကောင်းရလာနိုင်ပေမဲ့အာဖရိကနိုင်ငံအများပြားပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကတော့ဖွံ့ဖြိုးရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေအတွက်ပုံမစိတ်ဝင်တစားရှိနေကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေရှိနေတဲ့ကမ္ဘာတောင်ပိုင်းချင်းချင်းပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်ကံပုံစံပူးပေါင်းဆောင်ရွက်ရေးစတဲ့အင်ဒိုနီးရှားလိုဖွံ့ဖြိုးလာကစားနိုင်ငံတွေကနေဖွံ့ဖြိုးဆဲနောက်ကျန်နေခဲ့တဲ့နိုင်ငံတွေကိုကူညီရေးအတွက်ဆွေးနွေးမှုတွေအများကြီးရှိလာပေမဲ့ဒီညီလာခံမှာဘလို့နဲ့ဘလောက်ကူညီမယ်ဆိုတဲ့လက်တွေ့အသေးစိတ်ဆွေးနွေးတာတွေတော့မရှိသေးပါဘူး။ဒါပေမဲ့အင်ဒိုနီးရှားဖိလစ်ပိုင်နဲ့ဘရူနိုင်းဆိုင်ရာကင်ညာနိုင်ငံသံအမတ်ကြီးအန်ဝါအော်ဂွေယာကအခုမဟုတ်ပေမဲ့လည်းဒီတစ်ပတ်ထဲနောက်ပိုင်းမှာအသေးစိတ်တွေဆွေးနွေးဖို့ရှိနေတယ်လို့ထုတ်ပြောခဲ့ပါတယ
်။ we are looking at very new
အရိုးအနေနဲ့ဂျိုးပြမဲ့ကန္တာသစ်တွေကိုဆွေးနွေးကြပါတယ်။အသေးစိတ်တော့အခုပြောနိုင်မှာမဟုတ်သေးပါဘူး။ဒါပေမဲ့အာရှနဲ့အာဖရိကပူးပေါင်းဆောင်ရွက်မှုအတွက်ထိပ်သီးညီလာခံပြည်မှာတည်ကြတဲ့ဆွေးနွေးချက်တွေချမှတ်သွားနိုင်မှာသိကြပါတယ
်။ဒါအပြင်ဆွေးနွေးပွဲအပြင်ဘက်မှာနှစ်နိုင်ငံကြားဆွေးနွေးမှုတွေကလည်းဒီညီလာခံတစ်ခုလုံးမှာဆွေးနွေးနေတယ်လို့အရေးပါတယ်။အထူးသဖြင့်ကုံသွယ်မှုနဲ့ဖွံ့ဖြိုးရေးသဘောတူညီမှုတွေလုပ်ဖို့ဖြစ်တယ်လို့အင်ဒိုနီးရှားနဲ့နှစ်နိုင်ငံဆွေးနွေးခဲ့တဲ့အီသီယိုးပီးယားနိုင်ငံရဲ့တန်မတ်ကြီးပါဟင်ကဘီခရစ်စတိုကထုတ်ပြောခဲ့ပါတယ
်we are going to work on details
ကျွန်တော်အနေနဲ့အသေးစိတ်တွေကိုဆက်ပြီးဆွေးနွေးသွားမှာပါဒါပေမဲ့စိုက်ပျိုးရေးနဲ့အလုပ်သမားအများအပြားအလုပ်ရတဲ့အဝတ်ထည်ထုတ်လုပ်ရေးလုပ်ငန်းတွေအပြင်ရေနံကဏ္ဍနဲ့တခြားကဏ္ဍတွေမှာလည်းအလားအလာကောင်းတွေအများကြီးရှိနေပါ
တကယ်တော့မြန်မာသမ္မတဦးသိန်းစိန်လည်းတက်ရောက်ဖို့ရှိနေတဲ့ဒီအာရှအာဖရိကညီလာခံမှာနက်ဖြန်အင်ကာနေမှာတော့တရုတ်ဂျပန်တောင်အာဖရိကအီသီယိုးပီးယားနဲ့ပါကစ္စတန်ကထိတ်ဆုံးခေါင်းဆောင်တွေဖြစ်တဲ့သမရနယ်ဝန်ကြီးချုပ်တွေမေကွန်းပြောဖို့ရှိနေပါတယ်။တောက်ကြနေကြရင်တော့ဒီထိတ်ဆုံးနိုင်ငံအကောင်ဆောင်တွေအနေနဲ့လွန်ခဲ့တဲ့နှစ်60ကတမိုင်းဝင်တွေ့ဆုံခဲ့တဲ့ဗန်တောင်းမြို့ကိုသွားပြီးဒီတမိုင်းစဉ်ကိုဆက်ဆက်ပေးဖို့ရှိနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် View American အတန်ကနေ2015ခုနှစ်ဧပြီလ20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965 လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ51 kHz 5885တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာတို့ကိုတင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ဒီမှာဖြစ်ပေါ်နေတဲ့နော်လောဘဒေါသမောဟတွေကင်းနိုင်လို့ကပိုအရေးကြီးပါတယ်လို့ပြောချင်တယ်ဒါဆိုလူတွေကလောဘဒေါသမောဟကိုမကင်းဘူးဆိုလို့ရှိရင်လောဘကြောင့်ဒုက္ခရောက်တယ
်သူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဦးဆုံးတင်ဆက်ပေးမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာလာမယ့်2နှစ်အတွင်းမှာ800ခန့်တုံးကျော်ရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကသုံးသပ်ချက်ထုတ်ပြန်လိုက်တာဟာအကောင်းမြင်လွန်းတဲ့သုံးသပ်ချက်ဖြစ်တယ်လို့ဩစတြေးလျနိုင်ငံ Macquarie တက္ကသိုလ်ကစီးပွားရေးပညာရှင် Sriram Tanel ကပြောဆိုလိုက်ပါတယ်။ ADB ရဲ့သုံးသပ်ချက်ဟာလက်တွေ့ဖြစ်နိုင်တဲ့ကိန်းဂဏန်းတွေနဲ့ကွာဟမှုတိတ်မရှိလာပေမဲ့လည်းအစိုးရကအသုံးစရိတ်ကြီးမားပြီးတော့ဘတ်ဂျက်လွန်ငွေပြမှုတွေရှိနေတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်။ ADB ရဲ့သုံးသပ်ချက်အပေါ်မှာပေါမောက်ခါ CM Tunnel ရဲ့တုံ့ပြန်ချက်တွေအပေါ်ကိုတော့ခုသတင်းဘက်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ကြပါရှင်။
လာမယ့်နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ800ခန့်နှုန်းကျော်ရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမတ်လ24ရက်နေ့မှာသုံးသပ်ချက်ထုတ်ပြန်လိုက်တာပါ။ ADB ရဲ့အဲ့ဒီလိုသုံးသပ်ချက်အပေါ်ထင်မြင်ချက်အမျိုးမျိုးပေးပြောဆိုမှုတွေထွက်လာတဲ့အထက်ဩစတြေးလျနိုင်ငံဆစ်ဒနီမြို့အခြေစိုက် Macquarie တက္ကသိုလ်ကစီးပွားရေးပါမောက္ခလည်းဖြစ်မြန်မာစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအထူးပြုလေ့လာနေသူတူလည်းဖြစ်တဲ့ရှောင်းထန်းနဲ့ကတော့ ADB ရဲ့အဲ့ဒီလိုသုံးသပ်မှုဟာအကောင်းမြင်လွန်းတဲ့သုံးသပ်ချက်ဖြစ်တယ်လို့ပြောပါတယ်
။ Well, I think Burma is certainly growing, but I think the ADB's numbers are very optimistic, and I think by most reasonable observers would
မနက်ကဟာဖွံ့ဖြိုးတိုးတက်နေတယ်ဆိုတာကတော့သိကြပါတယ်။ဒါပေမဲ့ ADB ရဲ့ကိန်းဂဏန်းတွေကတိတ်အပြုသဘောဆောင်လွန်းနေပါတယ်။အများစုကလည်းအဲ့ဒီလိုပဲမြင်ကြလိမ့်မယ်လို့ကျွန်တော်ထင်တယ်။အကြီးမားဆုံးပြဿနာကတော့ရောင်းကုန်ပစ္စည်းဈေးနှုန်းနဲ့ဆိုင်တယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံဟာလေယာစိုက်ပျိုးရေးနဲ့လောင်စာစွန်းအင်ကုန်ကြမ်းပစ္စည်းစတာတွေကိုအစဉ်သဖြင့်ထုတ်လုပ်လာတဲ့နိုင်ငံပါအဲ့ဒီကုန်ပစ္စည်းဈေးနှုန်းတွေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့တနှစ်ကျော်ကျော်လောက်မှာတိတိတတ်တတ်ဈေးနှုန်းကျဆင်းလာတာကိုတွေ့ရပါတယ်မြန်မာနိုင်ငံရဲ့အနေအထားနဲ့ကြည့်မယ်ဆိုရင်အကြီးအမားဆုံးပြပပုတ်ကုန်ပစ္စည်းကလောင်စာစွန်းအင်ဖြစ်ပါတယ်အမေရိကန်နိုင်ငံကလောင်စာစီထုတ်လုပ်မှုမြင့်တက်လာတာကြောင့်ဈေးတွေအရန်ကျလာနေပါတယ်ဆိုတော့ကျွန်တော်ထင်ပြောရရင်ရှေ့လာမယ့်နှစ်တွေမှာမြန်မာနိုင်ငံအနေနဲ့လောင်စာစွန်းအင်ကရတဲ့ဝင်ငွေရောကျလာနိုင်ခြင်းရှိပါတယ်အခုချိန်မှာအဲ့ဒီဈေးနှုန်းကျဆင်းမှုတွေကမြန်မာနိုင်ငံကိုတိုက်ရိုက်မထိခိုက်သေးတဲ့အတွက် ADB ကလည်းအဲ့ဒီလိုအကောင်းမြင်သဘောနဲ့သုံးသပ်ထားတာဖြစ်နိုင်ပါတယ်
။တဘာဝဒန်းငွေ 2.4 လုပ်ငန်းအပါအဝင်မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့နိုင်ငံသားယင်းနှိမ့်မြုံနှံမှုတွေဟာအများအပြားလူမှုကိုတိုက်ရိုက်အကျိုးဖြစ်ထွန်းစေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘက်ကိုပြောင်းလဲမလာသေးဘူးလို့ဆိုပါတယ်။ဒါကြောင့်လဲတဘာဝဒန်းငွေလိုတွင်းထွက်တန်ဇာတတွေကိုထုတ်ရောက်နေတဲ့အပေါ်မှာလုံးလုံးမီခိုမနေပဲကုန်ထုတ်လုပ်မှုကဏ္ဍမှာဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့ပမောက္ခရှောင်းတန်းတွေကထောက်ပြပါတယ
် So in other words there needs to be structural change in the economy so for foreign direct investment to be very positive in terms of economic development
ဒီနေ့အပြင်ပြောရရင်တော့စီးပွားရေးကဏ္ဍမှာအခြေခံကြကြပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်နိုင်ငံခြားကဝင်လာတဲ့တရရဲ့ယင်းနှမြုပ်နှံမှုတွေကနေစီးပွားဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်ခြင်းနဲ့ဆိုရင်ကုန်ထုတ်လုပ်မှုလုပ်ငန်းတွေမှာများများယင်းနှမြုပ်နှံတာကိုတွေ့ဖို့လိုပါတယ်
အဲ့ဒီလိုကုန်ထုတ်လုပ်မှုကဏ္ဍမှာယင်းနှိမ့်မြုပ်နှံတာကတော့လောလောဆယ်မှာအထည်ချုပ်လုပ်ငန်းမှသာအနည်းငယ်တွေ့ရသေးတယ်လို့ဆိုပါတယ်။လောအားကတက်တာတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုနောက်ကျနေတဲ့နိုင်ငံတွေမှာအဲ့ဒီအထည်ချုပ်လုပ်ငန်းရှင်တွေကလာရောက်ယင်းနှိမ့်မြုပ်နှံတာဟာလည်းဖြစ်ရိုးဖြစ်စဉ်တစ်ခုလို့ဖြစ်နေတာပါ။ဒါပေမဲ့အဲ့ဒီလိုဟိုတစဒီတစယင်းနှိမ့်မြုပ်နှံမှုအနည်းငယ်လေးတွေရောက်လာတာကလွဲလို့တိုင်းပြည်စည်းပွားကိုတည်တည်တာတာတိုးတက်ပြောင်းလဲသွားစေလောက်တဲ့အထိကြီးမားတဲ့ယင်းနှိမ့်မြုပ်နှံမှုမျိုးမြန်မာနိုင်ငံကိုရောက်လာတာမတွေ့ရသေးပါဘူး။တစ်ဖက်မှာလည်းဝင်ငွေနဲ့ထွက်ငွေမမြမတာဖြစ်နေတဲ့အတွက်အစိုးရအသုံးစရိတ်လုံငွေပြမှုဟာလည်းတဖြည်းဖြည်းကြီးထွားလာနေတဲ့ပြဿနာကရှိနေပြန်တယ်လို့ရှောင်းတန်းတဲ့ကပြောပါတယ်
That comes from a number of factors on the spending side military spending is still way too much and on the other hand spending on critical infrastructure particularly
ဒါကလည်းအကြောင်းအမျိုးမျိုးကြောင့်ဖြစ်လာတာပါအသုံးစရိတ်ဘက်မှာကြည့်မယ်ဆိုရင်စစ်တပ်အသုံးစရိတ်ကတိတ်ကူးများလွန်းနေပါတယ် ထွက်မှကြည့်မယ်ဆိုရင်လည်းကြေးလက်ဒေသအတွက်အထူးလိုအပ်နေတဲ့လမ်းမဆက်သွယ်ရေးလိုအခြေခံအဆောက်အဦကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုကလည်းလိုအပ်တာတည်းတည်တည်တာနဲနေပါတယ်။အလားတူပဲကျန်းမာရေးနဲ့ပညာရေးကဏ္ဍမှာလည်းအစိုးရအသုံးစိတ်ကလိုအပ်တာတည်းနည်းလွန်းနေပါတယ
်။စစ်တပ်အသုံးစိတ်များလွန်းနေတယ်ဆိုတာကလည်းအစိုးရအနေနဲ့အတိုင်းပြည်အာဏာကိုဆက်လက်ထိန်းချုပ်ထားနိုင်ရေးအတွက်သူတို့လိုအပ်ချက်အရာအသုံးပြုနေခြင်းဖြစ်တဲ့အတွက်ဒါဟာနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ပြည်ပရန်သူမရှိတဲ့အတွက်စစ်တပ်အသုံးစိတ်ကြီးထွားနေတာဟာကိုယ့်ပြည်သူကိုနေနင်းဖို့အတွက်သာဖြစ်တယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါတယ်တစ်ဖက်မှာအစိုးရအသုံးစိတ်များနေသလိုတခြားတစ်ဖက်မှာလည်းကောင်းမွန်တဲ့အကောက်ခွန်စနစ်မရှိတဲ့အတွက်အစိုးရအနေနဲ့အခွန်ငွေအနည်းငယ်သာရရှိပြီးအခွန်ဘဏ္ဍာဆိုင်ရာအခက်အခဲလည်းရှိနေပြန်တာကြောင့်ဘဏ္ဍာရေးဆိုင်ရာပြဿနာနဲ့နှစ်ဖက်စလုံးရင်ဆိုင်နေရတာပါမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ ADB ရဲ့ခံမှန်းချက်ကများလို့နေတယ်အကောင့်မြင်လို့နေတယ်ဆိုရင်တကယ်ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးမှုကင်းကနားဟာဘလောက်ပါလဲအဲ့ဒီအတွက်ဒိုင်းရက်ကိုကာပြောဆိုနိုင်တဲ့အချက်အပြည့်စုံမရှိတဲ့အတွက်ခံမှန်းတုံးတက်လို့ပဲရနိုင်မယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါတယ်
Well, it's very, very difficult, of course, because data and statistics are still very, very problematic in Burma. But if we look at sort of proxy indicators the use
of money ငါနေကြနိုင်တဲ့ကိင္ကနံအချက်လက်တွေကတိတ်ကိုရှာလွန်းတာကြောင့်ခမန်းပို့တော့ခက်ပါတယ်ဒါပေမဲ့ဂျာဂန်အချက်လက်တွေဖြစ်တဲ့လောင်စာစွမ်းအင်ကိုဘယ်လောက်သုံးတယ်လဲနိုင်ငံခြားဧည့်သည်ဘယ်နှယောက်ဝင်လာတယ်လဲနိုင်ငံခြားငွေလဲလဲနှုန်းအတဲ့အကျကုန်သွယ်ရေးဆိုင်ရာကိင္ကနံတွေစတဲ့အချက်တွေကိုလိုက်လည်လာကြည့်မယ်ဆိုရင်တော့အကြမ်းပြင်းသိနိုင်ပါတယ်အခုပြောခဲ့တဲ့အချက်တွေကိုကြည့်လိုက်ခြင်းအပြင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကတော့သိတာပါတယ်ဒါပေမဲ့ဘယ်လောက်အထိတိုးတက်နေတယ်လဲလို့ပြန်တွေ့ကြည့်ရင်တော့900ခိုင်နှုန်းကနေ900ခိုင်နှုန်းကျော်ကျော်လောက်ထိတော့ရှိနိုင်ပါတယ်အတိအကျပြောဖို့ကတော့ဘလို့မှမဖြစ်နိုင်ပါဘူ
း ADB ရဲ့မြန်မာစီးပွားရေးခန့်မှန်းချက်ထဲမှာအခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရွက်ကောက်ပွဲမတိုင်ခင်ပြုပြင်ပြောင်းလဲမှုတွေကိုအရှင်းမြင့်လှုပ်ဆောင်ဖို့တိုက်တွန်းပြောကြားထားတာလည်းပါဝင်ပါတယ်ပမောက္ခရှောင်းတန်းတဲ့ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးကိစ္စကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးပြဿနာကအခေယာကျတယ်လို့သုံးသပ်ပါတယ
် I think the big one is actually also the central political problemAnd so he's both a potential disaster waiting
ကျွန်တော်ထင်တာကနိုင်ငံရေးပြဿနာကအကြီးမားဆုံးလို့ထင်ပါတယ်ဒီနေရာမှာဘေးဒုက္ခရောက်နိုင်တဲ့အနေအထားနဲ့ရင်ဆိုင်ရနိုင်တယ်လို့အကောင်းဘက်ဥတီသွားနိုင်တဲ့အခြေအနေလည်းရှိပါတယ်အဲ့ဒါကတော့2015ရွေးကောက်ပွဲပါစစ်တပ်ကိုယ်စားလှယ်2500ခန့်လုံးရှိနေတာကိုလုံးဝဖျက်သိမ်းလိုက်ပြီးလူထုကအမှန်တကယ်လူလားနေတဲ့တော်အောင်ဆန်းစုကြည်လိုခေါင်းဆောင်မျိုးကိုရွေးချယ်ခွင့်ရှိမဲ့အမှန်တကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်တော့တိုင်းပြည်အနေနဲ့အသစ်ကပြန်စားဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်လာမှာပါ။အဲ့ဒီအချိန်ကြာရင်နိုင်ငံတကာရဲ့တုံ့ပြန်မှုကလည်းအရန်ကိုအတိတာထူးခြားသွားမယ်လို့ကျွန်တော်ထင်တယ်။ဒီဘက်မှာလည်းကတိတွေအမျိုးမျိုးပေးပြီးဘာမှဖြစ်မလာတာနှောက်နှေးကြံ့ကြာနေတာစတဲ့အတွေ့အကြုံသင်ခန်းစာတွေကအကုန်လုံးကစိတ်ပြတ်သွားနိုင်ပါတယ
်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ800ခန့်နှုန်းအထက်မှာရှိမယ်လို့ကမ္ဘာ့ဘဏ်ကလည်း ADB လိုပဲမကြသေးခင်ကသုံးသပ်ချက်ထုတ်ပြန်ခဲ့ပါတယ်။ ADB နဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်တွေကအများလုံးပြီးအပြင်ကစီးပွားရေးပညာရှင်တွေသုံးသပ်ထားကြသလို900ခန့်နှုန်းလောက်ပဲရှိခဲ့အောင်တော့ဒါဟာတခြားကမ္ဘာနိုင်ငံအများပြားတဲ့စီးပွားရေးတိုးတက်မှုနှုန်းတာနေတော့မဲဖြစ်တဲ့အတွက်နှစ်ခုစလုံးတည်းကဘယ်ခံမှန်းချက်ပဲမှန်မှန်သူတို့အနေနဲ့ကျဉ်းနှံအားရမှုရှိတယ်လို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တချို့ကပြောပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညပိုင်းနဲ့အင်္ဂါမနက်ခင်းတွေမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင
$100တော့မပေးရတဲ့ကွန်ပျူတာကို Google ကရောင်းတော့မယ်တဲ့နော်ကိုသားညုံချပေးပြီလား
Chromebook ကွန်ပျူတာတွေကိုပြောတာမဟုတ်လားဗျ Chromebook တွေဆိုရင်တော့နောက်ဆုံးထွက်ထားတဲ့နှစ်မျိုးက $150စီမဟုတ်ဘူးလားမဆင်မြန်ပါဘူးရဲ့
Chromebook မဟုတ်ဘူးကိုသားညုံရဲ့အဲ့ဒီ Chromebook Laptop ကွန်ပျူတာတွေအတိုင်းကိုသုံးနိုင်မဲ့ Chromebit ဆိုတာလေသူကကွန်ပျူတာပုံစံမျိုးမဟုတ်ဘူး USB stick လိုမျိုးလေအရွယ်ရတော့ USB ထက်တော့နည်းနည်းလေးပိုကြီးတယ် TV screen တို့ကွန်ပျူတာ monitor တို့ရဲ့အနောက်က HDMI အပေါက်မှာတက်လိုက်တာနဲ့ကွန်ပျူတာလိုမျိုးသုံးလို့ရနိုင်မဲ့အိတ်ဆောင်ကွန်ပျူတာမျိုးလက်နှလုံးလောက်အရွယ်အပြားလေးတစ်ဖက်မှာတော့ HDMI အပေါက်တက်ဖို့လုပ်ထားသလိုနောက်တစ်ဖက်မှာ USB အပေါက်ပါတယ
်ဟာဒါဆိုလို့ရှိရင် Intel ကထုတ်မဲ့ computer stick ဆိုတာမျိုးပေါ့ဒေါ်လာ100မကျော်ဘူးဆိုတော့ Intel ထက်ဒေါ်လာ50လောက်ပိုပြီးတော့ဈေးသက်သာမှာပေါ့တကယ်ရောကွန်ပျူတာတစ်ခုကိုဒေါ်လာ100မကျော်ဘူးဆိုတာဟုတ်ရလားဗျ
ဟုတ်ပါတယ်ရှင့် Google ကုမ္ပဏီကိုယ်တိုင်ကကြေညာထားတာပဲဟာ
ထိုင်ဝမ်ကကွန်ပျူတာဟတ်ဒဝဲတွေထုတ်တဲ့ ASUS ကုမ္ပဏီနဲ့ပေါင်းပြီးတော့ထုတ်မှာအဓိကကတော့ကျောင်းတွေရုံးတွေမှာဒီအဖိုးအခနည်းနည်းနဲ့ကွန်ပျူတာအသစ်ကို upgrade လုပ်နိုင်ကြဖို့ရယ်နောက်ဝင်ငွေနည်းတဲ့မိသားစုတွေအတွက်ရယ်ကို Google ကရည်ရွယ်တာလို့ဆောင်းပါးတွေမှာပြောနေကြတယ်ရှင့
် Google ကဈေးသက်သက်သာသာနဲ့ Chromebook ကွန်ပျူတာတွေထုတ်နေတာ၄နှစ်လောက်ရှိနေပြီပဲဗျယူယူရှင်းရှင်းမြ мян ဆက်ဆန်နဲ့လုံခြုံရေးကိုစိတ်ပူစရာမလိုပဲသုံးနိုင်မဲ့ကွန်ပျူတာဖြစ်စေရမယ်လို့ပြောပြီးတော့ Chromebook ကွန်ပျူတာတွေကို Google ကထုတ်ခဲ့တာအခုဒီပြီးခဲ့တဲ့ Christmas New Year ကာလတုန်းကဆိုရင် Amazon Online ဈေးဆိုင်ကြီးရဲ့အယောင်ရဆုံး Laptop ကွန်ပျူတာစီးရင်ဝင်နေတဲ့နောက်ဒီ2014ခုနှစ်အတွင်း American ကျောင်းတွေမှာအသုံးအများဆုံးနံပါတ်1ကွန်ပျူတာစီးရင်ချိတ်တယ်လို့ Google ကပြောထားတာပဲအခုထပ်ပြီးတော့အစ်ဆောင်ယူသွားလို့ရမယ့်ကွန်ပျူတာအသေးလေးကိုသူတို့ထုတ်အောင်မယ်နောက်ဈေးကဒေါ်လာ100တောင်မရှိဘူးဆိုတာကျောင်းသူကျောင်းသားတွေအတွက်သတင်းကောင်းပဲဗျ
။ကျောင်းသားတွေအတွက်တင်ပေးဟုတ်မလဲရှင်။ခရီးရာကြီးအသွားများကြတဲ့ယုံသမားတွေအတွက်လည်းအဆင်ပြေမှာပေါ့။ပို့ပေါ်ပါပါသဲသွားလို့ရမယ့်အပြင် HDMI အပေါက်ရှိတဲ့ဘဲမော်နီတာမှမဆို Chromebook ကိုတက်လိုက်တာနဲ့ကွန်ပျူတာလိုမျိုးသုံးလို့ရသွားမယ်လေ။တခုရှိတာကတော့သူ့ကိုသုံးနိုင်ဖို့အတွက် TV ဒါမှမဟုတ်ကွန်ပျူတာမော်နီတာအပြင် Keyboard နဲ့ Mouse လဲတော့လိုပါတယ်။မျက်စိနဲ့မြင်အောင်ပြောရမယ်ဆိုရင်ဒီသာမန် desktop computer တစ်စုံပါဆိုလို့ရှိရင် monitor ပါမယ် CPU ပါမယ် keyboard ပါမယ် mouse ပါမယ်မလား Chromebook ကတော့ CPU နေရာမှာအစားထိုးဝင်သွားတာတခုပဲ CPU တွေကလွယ်လွယ်သဲသွားလို့ရတဲ့အရွယ်အစားမျိုးမဟုတ်ဘူးလေ Chromebook ကတော့လက်နှလုံးသက်သာအရွယ်ဆိုတော့8000နဲ့တောင်ထည့်သွားလို့ရမယ်လေ
ကိုယ့်မှာရှိနေတဲ့ desktop computer ဟောင်းနေလို့အသစ် upgrade လုပ်ချင်တဲ့သူတွေအတွက်အဆင်ပြေမဲ့သဘောပေါ်မဆင်မြမောရဲ့အခုနောက်ပိုင်းဒီကွန်ပျူတာနဲ့ဆိုင်တဲ့ hardware တွေဈေးတွေကပိုပြီးတော့တက်တာလာတယ်ဆိုတော့အဖိုးခနေတဲ့ကွန်ပျူတာတွေထုတ်နိုင်ကြတာစမ်းတော့မစမ်းဘူးဗျ။အဲ့ဒါကြောင့်လည်းအခုလိုမျိုးကွန်ပျူတာ stick မျိုးတွေကိုဒေါ်လာ100ဝန်းကျင်နဲ့ထုတ်ရောက်နိုင်ကြတာပေါ့
။အခု Chromebook ရောနောက်ထပ်မဲ့ Google Chrome laptop နဲ့ tablet တွေပါဈေးတက်တာရတာကအင်မတန်အဖိုးခနေတဲ့ ROG chip processor ကိုသုံးထားလို့ကွန်ပျူတာတွေအကြောင်းကိုအဓိကဖော်ပြတဲ့ PCworld.com ရဲ့ဆောင်းပါးမှာရေးပါတယ်။အဲ့ဒီ ROG chip RK3288 processor ကပြီးခဲ့တဲ့2014နှစ်လယ်လောက်ကမှထွက်တာမြန်လဲမြန်ဆန်တဲ့ battery လည်းသိပ်မစားတော့တစ်ခါအားသွင်းထားလို့ရှိရင်10နာရီကျော်အနည်းဆုံးခံနေတဲ့အိဆောင် Chromebook computer မှာအဲ့ဒီ processor အပြင် RAM က 2GB နဲ့ hard disk drive က 16GB ပါလိမ့်မယ်တဲ့
PCWorld.com မှာရေးထားတဲ့အတိုင်းဆိုရင်တော့ TV အပေါက်မှာထိုးပြီးတော့ computer လို့သုံးနိုင်မဲ့ Chromebook ကတခြားနောက်ဆုံးပေါ် computer တွေလိုတော့ powerful ဖြစ်မှာမဟုတ်ပါဘူးတဲ့ဒါပေမဲ့လည်းအခြေခံကွန်ပျူတာတစ်လုံးလိုတော့အင်တာနက်သုံးနိုင်မယ်အီးမေးလ်စစ်နိုင်မယ်စာရိုက်နိုင်မယ်ဆိုတော့တိတ်တော့မဆိုးပါဘူးလို့လည်းဆိုထားပါတယ
် TV game ကစားတဲ့သူတို့ရုပ်ရှင်တွေ download လုပ်ကြည့်မဲ့သူမျိုးတွေအတွက်တော့အဆင်ပြေမှာမဟုတ်ပါဘူး Wi-Fi ကျိုးမဲ့အင်တာနက်ကိုချိန်နိုင်မယ် Chrome browser နဲ့အင်တာနက်သုံးနိုင်မယ် Gmail သုံးနိုင်မယ်နောက် Microsoft Office လိုမျိုးအလားတူသုံးနိုင်မယ် Google Docs application တွေပါတယ်ဆိုတော့ Chromebook ကရုံးတွေကျောင်းတွေမှာအဓိကသုံးဖို့ပဲရည်ရွယ်လုပ်ထားတဲ့သဘောရှိပါတယ်နောက်ဆုံးပေါ် digital ပစ္စည်းသစ်တွေကိုသုံးသပ်ပြတဲ့ cnet.com ရဲ့ဆောင်းပါးကတော့ Google ဟာသူ့ရဲ့ Chrome operating system ကိုဈေးကွက်ထဲမှာပို့ပြီးတော့ကြည်ကြည်ပြတ်ပြတ်ရအောင်လုပ်တာလို့သုံးသပ်ပါတယ်။လက်ကင် mobile phone တွေ tablet computer တွေမှာအခုဆိုရင် Google ရဲ့ Android operating system ကရေပန်းအစားဆုံးဖြစ်နေပါပြီ။အဲဒါကြောင့်မို့လို့ PC computer တွေနဲ့ laptop computer တွေအတွက်ကိုသူ့ရဲ့ Chrome operating system စနစ်ကိုပို့ပြီးတော့လူသိပြီးသုံးလာကြအောင်လုပ်တာလို့ cnet.com မှာပြောထားတယ်ရှင်။
အဲ့ဒါကြောင့်လဲ Chromebook ကွန်ပျူတာတွေကိုဈေးပေါပေါနဲ့ရောင်းနေတာပေါ့ဗျ Google ရဲ့ရွေချက်ကူက Google ထုတ်ကုန်တွေကိုရောင်းဖို့တခုတည်းမဟုတ်ပါဘူးတဲ့ကွန်ပျူတာသုံးနိုင်တဲ့သူတွေပိုပြီးတော့များလာစေဖို့ဖြစ်ပါတယ်လို့ Google ကုမ္ပဏီရဲ့ကုန်ပစ္စည်းစီမံခန့်ခွဲမှုဆိုင်ရာဒုတိယဥက္ကဋ္ဌ Sisar Sangupta ရဲ့အပြောကိုလည်းအဲ့ဒီဆောင်းပါးမှာကိုကပြောထားပါတယ်တဘောကတော့ဒီဖွံ့ဖြိုးဆဲနိုင်ငံတွေစီးပွားရေးအင်အားကောင်းစားနိုင်ငံတွေမှာဈေးတက်နဲ့လူတိုင်းကွန်ပျူတာကိုသုံးနိုင်လောက်အောင်ရွေလုပ်နေတဲ့သဘောပါကျောင်းသူကျောင်းသားတိုင်းကွန်ပျူတာသုံးနိုင်ကြမယ်ဆိုရင်တိတ်ကောင်းပါပေါ့ဗျ
Google Chrome operating system နဲ့ computer တွေက American ရဲ့ပညာရေးဈေးကွက်မှာတော်တော်လေးအလုပ်ဖြစ်တယ်လို့ CNET ကပြောပါတယ်ကိုသားညုံရဲ့2014ခုနှစ်တုန်းကဆိုရင်ဒီပညာရေးနဲ့ဆိုင်တဲ့ဈေးကွက်ထဲမှာ Chromebook laptop computer တွေအယောက်ရနှုံးကသုံးပုံတစ်ပုံရှိနေတယ်တဲ့ဒါပေမဲ့လည်း American မှာရောကမ္ဘာ computer ဈေးကွက်မှာပါနံပါတ်1နေရာယူထားဆဲကတော့ Microsoft ရဲ့ Windows operating system စနစ်နဲ့ computer တွေပဲဒုတိယလိုက်တာကတော့ Apple ရဲ့ Mac computer တွေပါ
ကမ္ဘာမှာရှိသမျှလူတိုင်းကွန်ပျူတာအင်တာနက်သုံးနိုင်ကြဖို့ Google ကကြိုးစားနေတယ်ဆိုတာကောင်းတဲ့ရည်ရွယ်ချက်ပဲဗျ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာအရည်သွေးကောင်းကောင်းလက်ကင်ဖုန်းတွေကိုဈေးတက်သာနဲ့သုံးနိုင်စေရမယ်ဆိုပြီးတော့ Android One ဖုန်းတွေကိုမိတ်ဆက်ပေးခဲ့တယ်လေ။အဲ့ဒီဖုန်းတွေကိုအခုဆိုရင်ဒီအိန္ဒိယနဲ့ဖိလစ်ပိုင်မှာတော့မှစရောင်းနေပြီဗျ။အ
ဲ့ဒါပြင်ပကမလဲဝေးလံခေါင်ဖျားတဲ့နေရာတွေမှာတာဝါတိုင်းတွေမဆိုင်ဖဲနဲ့အင်တာနက်ကွန်ရက်တွေဖြတ်နိုင်ဖို့အတွက်မိုးပြံပူပေါင်းကြီးတွေဂျိုဒူတွေနဲ့လည်း Google ကစမ်းသပ်နေပြီရှင့်
ဒါနဲ့ဒေါ်လာ100တောင်မကျော်ဘူးဆိုတဲ့ Chromebook ကဘယ်တော့စရောက်မှာလဲဗျ။အ
အခုနှစ်လပိုင်းလောက်မှာဆက်ရောက်မယ်လို့မျှော်လင့်ရပါတယ်။အယောင်3မျိုးနဲ့ Chrome Bit Computer တွေကိုဆက်စပ်ခြင်းအမေရိကန်မှာပဲအရင်ရောင်းမှာဖြစ်ပြီးတော့နောက်တော့မှတခြားနိုင်ငံတွေမှာရောင်းသွားမယ်လို့ Google ကုမ္ပဏီကပြောထားပါတယ်ရှင်။
မဆုမြတ်မွန်စီစဉ်ပြီးတော့ကိုသားညုံဦးနဲ့အတူတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့စနေညတွေမှာနားဆင်နိုင်ပါတယ်ဆက်ပြီးတော့ကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင်
လာပါကနတော်ရှင်ပေါင်းဆက်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တိုင်အောင်သတင်းလာမှာတော့ James Winter Daniel Craig ကိုမြေမြုံမိုင်းပပျော်ရေးလုပ်ငန်းတွေရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ရွေးချယ်လိုက်ပါတယ်ကမ္ဘာအကြီးအကျယ်ဆုံးစူပါမော်ဒယ် Giselle တယောက် runway တွေပေါ်မှာလမ်းလျှောက်နေတဲ့လုပ်ငန်းကနေအနားယူသွားပြီဖြစ်ပါတယ်ဒီအကြောင်းနဲ့အပါအဝင်ကမ္ဘာတစ်လွှားကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်ထော်တွေကိုပြောပြပေးသွားမှာပါကမ္ဘာပေါ်မှာလူကြိုက်အများဆုံးရုပ်ရှင်ဇာတ်ကားတွေကတစ်ခုဖြစ်တဲ့ဗြိတိသျှတရှိုဇာတ်လမ်းတွေမှာပါဝင်တဲ့ James Winter Daniel Craig ကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon ကကုလသမဂ္ဂရဲ့မြေမြုံမိုင်းနဲ့ပောက်ကွဲပစ္စည်းအန္တရာယ်ပပျောက်ရေးပထမဆုံးနိုင်ငံတကာချစ်ကြည်တန်တပန်အဖြစ်ဧပြီလ14ရက်နေ့ကတာဝန်ပေးရလိုက်ပါတယ် James Winter အနေနဲ့လူတက်ခွင့် license ရှိသလိုပဲအခု Daniel Craig အနေနဲ့လည်းအသက်ကယ်ဆယ်ခွင့် license ကိုသူ့အနေနဲ့ပေးအပ်ကြောင်းတောင်းပေးရပွဲအခမ်းအနားမှာမစ္စတာဘန်ကီမွန်ကပြောပါတယ်မင်းသားဒန်နီယယ်ခရစ်ကသူ့အနေနဲ့အခုလိုတောင်းပေးရခြင်းခံရတာကိုဂုဏ်ယူတဲ့အကြောင်းနဲ့တာမန်လူတွေရဲ့နေ့စဉ်နေထိုင်မှုဘဝကိုအထောက်အကူပြုဖို့အသက်ပေးဆောင်ရွက်လုပ်ကိုင်နေကြသူတွေနဲ့လက်တွဲဆောင်ရွက်ခွင့်ရမှာဖြစ်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းတုံ့ပြန်ပြောဆိုပါတယ်ဂျင်းဆွန်မင်းသားဒန်နီယယ်ခရစ်ကသူ့ရဲ့ထင်ပေါ်ကျော်ကြားမှုကိုအခြေပြုပြီးမြေမြုံမိုင်းနဲ့ပောက်ကွဲပစ္စည်းများအနေနဲ့ပပျောက်ရေးနှိုးချမှုရှိစေဖို့ကုလသမဂ္ဂရဲ့နိုင်ငံတကာချစ်ကြည်တန်တမာအဖြစ်ဆောင်ရွက်သွားမှာဖြစ်ပါတယ်။ကမ္ဘာကျော်ရုပ်ရှင်မင်းသားကြီးတွန်ဖန့်ရဲ့ဇနီးမင်းသမီးကြီးရီတာဝဲလ်ဆန်ဟာရင်သားကင်ဆာဖြစ်တယ်လို့ဆန်းသက်တွေ့ရှိပြီးတဲ့နောက်ရင်သားနှစ်ဖက်စလုံးကိုဖြတ်တောက်ခွဲစေလိုက်ပြီးရင်သားအစားထိုးကုသမှုပါခံယူခဲ့ပါတယ်။မင်းသမီးရီတာဝဲလ်ဆန်ရဲ့ရင်သားနှစ်ဖက်စလုံးမှာတူဘူလာကာစီနိုမာလို့ခေါ်တဲ့ခနာကိုတခြားအစိတ်အပိုင်းတွေကိုကူးစက်နိုင်တဲ့ကင်ဆာအမျိုးအစားဖြစ်နေတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်မှာအခုလိုခွဲစိတ်ကုသမှုခံယူလိုက်ရတာဖြစ်ပါတယ်။ဟောလိဝုဒ်မင်းသမီးအိန်ဂျလီနာဂျိုလီကစမ်းသပ်စစ်ဆေးမှုခံယူပြီးတဲ့နောက်သူမမှာရင်သားကင်ဆာရှိတယ်ဆိုတာတွေ့ရှိခဲ့ရကသူမရဲ့ရင်သားနှစ်ဖက်စလုံးကိုအလားတူဖြတ်တောက်ခွဲစိတ်မှုပြုလုပ်လိုက်ကြောင်းသတင်းစာတွေဂျာနယ်တွေမှာအကျဉ်းတဝင့်ရှင်းလင်းပြောကြားပြီးကျန်တဲ့သူတွေအနေနဲ့လည်းသူမလိုအချိန်မနှောင်းခင်စမ်းသပ်စစ်ဆေးမှုခံယူကြဖို့တိုက်တွန်းပြောဆိုပြီးမှရီတာဝဲလ်ဆန်ဟာဆရာဝန်နှစ်ယောက်နဲ့တီးခြားစမ်းသပ်စစ်ဆေးရာကကင်ဆာရောဂါတွေ့ရှိခဲ့တာဖြစ်ပါတယ်။လောလောဆယ်ဘရော့ဝေးမှာသူမပါဝင်တရုပ်ဆောင်နေတဲ့ Fish in the Dark ဆိုတဲ့ပြဇာတ်ကနေခဏအနားယူပြီးခွဲစိတ်ကုသမှုခံယူခဲ့ခြင်းဖြစ်ကြောင်းနဲ့မေလ9ရက်နေ့မှာအဲ့ဒီပြဇာတ်မှာပြန်လည်ပါဝင်ကပြဖြောပြနေမှာဖြစ်ကြောင်းမင်းသမီးရီတာဝဲလ်ဆန်ကပြောပါတယ်ကမ္ဘာအကြီးအကျယ်ဆုံးဘရာဇီးနိုင်ငံသူစူပါမော်ဒယ် Giselle Bündchen တယောက်ဖက်ရှင်လောကရဲ့ runway တွေပေါ်မှာနှစ်ပေါင်း20လောက်ဖက်ရှင်ဒီဇိုင်းအမျိုးမျိုးကိုဝတ်ဆင်ပြသလမ်းလျှောက်ခဲ့ပြီးတဲ့နောက်အနားယူရမယ်လို့ Instagram လူမှုကွန်ရက်ကစင်ကြေညာလိုက်ပါတယ်။ဇာတိမြေဘရာဇီးနိုင်ငံဆောက်ပါလိုမြို့မှာဧပြီလ15ရက်နေ့ကကျင်းပတဲ့ဖက်ရှင်ပြပွဲမှာနောက်ဆုံးအနေနဲ့ပါဝင်ခဲ့ခြင်းဖြစ်ပါတယ်။အဲ့ဒီပြပွဲကိုသူမရဲ့နောက်ဆုံးဖက်ရှင်ပြပွဲအဖြစ်တမင်ရွေးချယ်ဆုံးဖြတ်ခဲ့တာလို့အဲ့ဒီ Instagram ကတစင်ထုတ်ပြန်တဲ့ကြီးညာချက်မှာ Giselle ကပြောထားပါဗျ။ Fashion အလမဲ့အဖြစ် runway တွေပေါ်မှာလမ်းမလျှောက်နိုင်တော့ပေမဲ့လည်း Fashion လုပ်ငန်းနဲ့ဆိုင်တဲ့တခြားစီးပွားရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်သွားမှာဖြစ်တယ်လို့ Giselle ကပြောပါဗျ။ Brazil မှာကျင်းပတဲ့ Giselle ရဲ့နောက်ဆုံး Fashion ပြပွဲကိုခင်မွန်းဖြစ်သူ American Football အားကစားသမား Tom Brady လည်းတက်ရောက်အားပေးခဲ့ပါဗျ။ Fashion ပြပွဲကိုတက်ရောက်လာသူတွေက"သူမအနားယူတော့မယ်"ဆိုတဲ့အပေါ်စိတ်မကောင်းဖြစ်ကြောင်းထုတ်ဖော်ပြောဆိုကြပါဗျ။ကမ္ဘာကျော်ပေါ့ဆိုတော့လည်းဖြစ်ခုနောက်ပိုင်းမှာရုပ်ရှင်သရုပ်ဆောင်အဖြစ်လဲလူတီများအောင်မြင်မှုရလာနေသူတူဖြစ်တဲ့ Justin Timberlake နဲ့ဇနီးဖြစ်သူ Hollywood မင်းသမီး Jessica Biel တို့ဟာသူတို့ရဲ့ပထမဆုံးသားရတနာလေးကိုဧပြီလ17ရက်နေ့ကမွေးဖွားလိုက်နိုင်ပြီဖြစ်ပါတယ်။သူတို့ရဲ့သားလေးကိုတော့ Silas Randall Timberlake လို့အမည်ပေးထားပြီး မိခင်ရောယဉ်သွေးပါကြားမှာကြကြောင်းသူတို့နှုတ်ဦးစလုံးရဲ့ကိုယ်စလဲကပြောတာကိုကိုကပီ People Magazine မှာဖော်ပြထားပါတယ် Jessica Bill မှာကိုဝင်ရှိနေပြီဖြစ်ကြောင်းအခုနှစ်အစောပိုင်းတုန်းက Instagram လူမှုကွန်ရက်ကတစ်ဆင့်ဓာတ်ပုံနဲ့တကွ Justin Timberlake ကတရားဝင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဘာနံပါတ်1တင်းနစ်ချန်ပီယံနိုဗက်ဂျိုကိုဗစ်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့မှာဧပြီလ15ရက်နေ့ကကျင်းပတဲ့စုပွဲအခမ်းအနားအတွင်း Glorious တနစ်တာအတွက်အကောင်းဆုံးအာဂါသမားဆုကိုရရှိသွားပါတယ်။အကောင်းဆုံးအာဂါသမားအဖြစ်ဂျိုကိုဗစ်ကိုရွေးချယ်လိုက်ကြောင်းအမေရိကန်ရုပ်ရှင်မင်းသားကြီး Bill Murray ကကြေညာခဲ့ပြီးမိုနာကိုနိုင်ငံကမင်းသမီး Charlene ကဂျိုကိုဗစ်ကိုမိုနာကိုနိုင်ငံမွန်တီကာလိုမြို့မှာဆုချီးမြှင့်ပေးခဲ့တာပါ။ဂျိုကိုဗစ်အနေနဲ့2014ခုနှစ်အတွင်းဝင်းဘယ်တန်ချန်ပီယံဖြစ်ခဲ့သလို ATP ကမ္ဘာစတင်နစ်ပြိုင်ပွဲတွေရဲ့တနစ်တာနောက်ဆုံးပွဲမှာလည်းအနိုင်ရလိုက်တဲ့အတွက်ကမ္ဘာနံပါတ်1အဆင့်ကိုဆက်လက်ထိန်းသိမ်းထားလာနိုင်တာဖြစ်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပတဲ့စုပွဲပွဲအခမ်းအနားကိုကိုယ်တိုင်မတက်ရောက်နိုင်တဲ့အတွက်စုလက်ခံရယူတဲ့မွန်တီကာလိုမြို့ကနေဗီဒီယိုကားတစ်စင်းတိုက်ရိုက်စကားပြောပြီးဂျိုကိုဗစ်ကတောင်းပန်ခဲ့ပါတယ်။အကောင်းဆုံးအမျိုးသမီးအာဂါသမားဆုကိုတော့မီတာ1500မီတာ3000မီတာ9000အပြေးပြိုင်ပွဲတွေမှာလွန်ခဲ့တဲ့14လအတွင်းကမ္ဘာဆန်ကျင်သစ်တွေတင်နိုင်ခဲ့တဲ့အီသီယိုးပီးယားနိုင်ငံသူဂျန်ဆယ်ဗယ်ဒီဘာဘာကရရှိသွားပါတယ်။ Glorious အကောင်းဆုံးအားကစားအသင်းစုကိုတော့ဂျာမနီဘောလုံးအသင်းကရရှိသွားပြီးအသင်းမန်နေဂျာ Oliver Bierhoff ကလက်ခံရယူခဲ့ပါတယ်။ဒီတက်တန်အောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်သတင်းလွှာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ရှင်နေဆိုရင်တော့ရုပ်မြင့်တန်ကြားမှာတင်းငွေလွင်နေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြန်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။
ကိုယ်စောင်းဝင်းလိုက်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကတော့အပတ်စဉ်တနင်္လာညတိုင်းနားဆင်နိုင်ပါတယ်အခုကြံနေသေးတဲ့အပတ်စဉ်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်သူယုံကြည်ရာဖြစ်ပါတယ်ရှင်ခုသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့ကောင်းမြန်မာအောင်ကုမ္ပဏီကလက်ထောက်အထွေထွေမန်နေဂျာဒေါခင်ခင်အေးဘာကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါမမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ကြုံကြည်တာကတော့ဒီမှာဖြစ်ပေါ်နေတဲ့เนาะလောဘဒေါသမောဟတွေကင်းနိုင်လို့ကပိုအရေးကြီးပါတယ်လို့ပြောတင်တယ်။ဒါဆိုလူတွေကလောဘဒေါသမောဟကိုမကင်းဘူးဆိုလို့ရှိရင်လောဘကြောင့်ဒုက္ခရောက်တယ်။ဒေါသကြောင့်ဒုက္ခရောက်တယ်။မောဟကြောင့်ဒုက္ခရောက်တယ်ပေါ့เนาะ။เนาะလောဘကြီးတဲ့သူကကျွန်တော်ဗုဒ္ဓဘာသာကြီးရဆိုလောဘကြီးလို့ရှိရင်ဘာဖြစ်မလဲဆိုရင်အဖယ်လေးပုံကြာမှာပေါ့။ဒေါသကြီးတဲ့သူကလည်းငရဲရောက်မယ်ပေါ့เนาะ။အဲမောဟကြီးလို့ရှိရင်ဘာတိချံပုံရောက်မယ်ပေါ့။အဲကျွန်တော်ဘုရားဘာသာတရားနဲ့ရှင်ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာတရားကိုလည်းဆရာဟောထားတဲ့အတိုင်းပဲเนาะသစ္စာလေးပါးတရားလို့ဆိုတာပဲရှိတယ်ခုနကပြောတဲ့ဒေါသမောဟအလောဘဒေါသမောဟဆိုတဲ့ဒီကိဟာကိန်းဝင်နေတယ်ဆိုလို့ရှိရင်ဒီဟာကိုယ့်ရဲ့အကုသိုလ်စိတ်ကိုမထိန်းနိုင်ဘူးဆိုလို့ရှိရင်ဒေါသဖြစ်တယ်လောဘကြီးတယ်မောဟကြီးတယ်ဆိုလို့ရှိရင်အပယ်လေးပုံရောက်နိုင်ပါတယ်ကျမတို့နေရဗုဒ္ဓဘာသာဖြစ်တဲ့အတွက်ကြောင့်ကျမတို့ဗုဒ္ဓဘာသာတရားတော်နဲ့အညီပေါ့နော်ဒီဟာအကုသိုလ်စိတ်ကင်းမင်းမွားတော့အဓိကအရေးကြီးဆုံးပါပဲနော်ကိုကျင်းစာတရားကိုကျင်းစာတဲ့စိတ်ထားရမယ်အကုသိုလ်စိတ်ကင်းရင်းရမယ်အဲ့တော့ဟိုကိုမိမိလုပ်တဲ့အလုပ်ကိုမိမိကတတ်နိုင်ဆုံးမှန်ကန်အောင်လုပ်ကြရမှာပေါ့နော်ဟိုခုနကပြောတဲ့အကုသိုလ်စိတ်နဲ့ရှင်တဲ့စိတ်ကိုတော့ကတတ်နိုင်တဲ့ညမဲအောင်လုပ်ရမှာပေါ့နော်ဟိုဒီလော့ကီနဲ့မနေရဆိုတဲ့ခါကျတော့အကုသိုလ်စိတ်ဆိုတာကတော့ရှိကြတာပါပဲလောဘလည်းရှိမှာပဲနော်ဟိုတဲ့တဲ့အားရတဲ့ရောလောဘပေါ့နော်ဒေါသလည်းရှိမှာပဲမောဟလည်းရှိမှာပဲပေါ့နော်အဲ့ဒီလောဘဒေါသမောဟကြောင့်ကျမတို့ကပျောက်သွားနိုင်တာပေါ့နော်အဲ့တော့ဒီလိုမျိုးမဖြစ်အောင်ကျမတို့ကဘယ်လိုမှမကိုယ့်ကိုယ်ကိုဆင်ញင်ရမယ်ကိုယုံကြည်ရဆိုတာကိုယ်ကတော့လောဘဒေါသမောဟကိုကပယ်ဆင်ရမယ်ဆိုရင်ကိုယ့်ရဲ့မေတ္တာတရားနဲ့ကိုရှင်ပြီးတော့ကိုကျင်းစာတရားနဲ့ရှင်ပြီးတော့ကလူတွေအားလုံးပေါ်မှာကဖြန့်ဝေပြီးမေတ္တာဖြန့်ပေးရမှာပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျမတို့ကဘယ်လိုချင်းနဲ့ဒီလောကကြီးမှာရှိတဲ့လူတွေအားလုံးရဲ့မေတ္တာဓာတ်တွေအားလုံးဆွမ်းချုံနေဆိုလို့ရှိရင်လောကကြီးကအေးချမ်းသွားမှာပါပဲမကူဖြစ်နေတဲ့ကာလမှာဆိုလို့ရှိရင်လူကလောဘဒေါသမောဟတရားရင်ကင်းနေပြီကိုကျိုးဖက်နေတဲ့အတွက်လည်းအကုသိုလ်စိတ်တွေများနေကြတာလေအဲ့လိုဖြစ်နေကြတာအကုသိုလ်စိတ်တွေများတဲ့ ကိုကျိုးဖတ်တာတော့ဟိုအခုတို့အကျိုးကြောင့်ကိုကျိုးကြောင့်ဒီတာကိုဖြစ်စေခြင်းပေါ့နော်လူဆိုကိုကျိုးမပါပဲတော့လေရက်တီတို့မရပါဘူးဘာဖြစ်လဲဆိုတော့လူကြီးနေမှနေကြတာကိုလူကြီးနေမှဆိုကိုကျိုးကပါမှာပါဒါပေမဲ့အတ္တအကျိုးမင်းများမသုံးမဲနဲ့ပရိဒါအကျိုးသုံးမှာကိုရေးကြည့်တယ်အဲ့လိုမျိုးလေးပေါ့နော်အဲ့လိုလေးတွေပြောချင်တာပါကျမရပြတော့ကျွန်တော်ပြလို့ပေါ့နော်ဟိုကျမတို့ဗုဒ္ဓဘာသာမြတ်စွာဘုရားဟောကြားတဲ့အတိုင်းကျင်းစာစိတ်ထားဖို့ဒီလိုမှများသောအားဖြင့်ကိုယ်တော်ပါလေစိတ်တတ်နဲ့ဖြန့်ဝေပြီးတော့လူတွေဆက်ဆံဖို့ပေါ့နော်အတတ်နိုင်လို့ရှိရင်ခွင့်တတ်ရမယ်တိခန့်တတ်ရမယ်ပေါ့နော်ခွင့်လို့ရှိရင်လည်းအောင်မြင်ရပါပဲဆိုတော့ကျမပြောချင်ပါလေရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တင်းနှာညအတွက်အပတ်စဉ်သတင်းဆောင်မတွေကတော့ဒီလောက်ပါပဲကျမတို့ VOA American အတန်ရဲ့အတန်လွှင့်ရေဒီယိုအတန်လိုင်းတချို့အပြောင်းလဲရှိတဲ့အကြောင်းကိုလည်းသောတာရှင်တွေကိုအတည်ပြုလို့ပါတယ်ရှင်။လာမယ့် April 22ရက်နေ့ကနေစလို့ VOA American အတန်ရဲ့မနက်ပိုင်းစီစဉ်နေမှာလှိုင်းတို48မီတာအစားလှိုင်းတို49မီတာမီကာဟက်စ်63.43နဲ့အစားထိုးထုတ်လွှင့်ပေးမယ်ဆိုတာကိုသောတာရှင်တွေကိုအတည်ပြုလို့ပါတယ်။အခု VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုည9:00ကနေ10:00ထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနက်ပြန်ထုတ်လွှင့်မဲ့အင်္ဂါမနက်ပိုင်းစီစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48 50နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ရဲ့စီစဉ်တွေမကြခင်အဆုံးသတ်တော့မှာပါတနင်္လာနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတူကိုနိုင်ငံတကာပတ်ဝန်းကျင်ထိန်းသိမ်းစုကြီးချင်းမြင့်လိုက်ပါပြီ။မြစ်ဆုံဆဲတိဆောက်ရေးစန့်ကျင်လှုပ်ရှားမှုဆောင်ရွက်ခဲ့တဲ့ ARD မြစ်ကယ်ဆယ်ရေးအဖွဲ့ကကိုမြင့်စောကို Goldman ပတ်ဝန်းကျင်ထိန်းသိမ်းစုကြီးချင်းမြင့်လိုက်တာဖြစ်ပါတယ်။မြေထဲပင်လယ်ကိုဖျက်ပြီးဥရောပမှာရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေရဲ့အချင်းချင်းဆိုးဝါးလာနေတဲ့အပေါ်မှာဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေနဲ့ပြည်ထောင်ဝန်ကြီးတွေဟာလူဇမ်ဘတ်မြို့မှာတွေ့ဆုံပြီးပူးတွဲအစည်းအဝေးတက်ကျင်းပပါတယ်။ရွှေ့ပြောင်းနေထိုင်သူ100လောက်ကိုတင်ဆောင်လာတဲ့တင်မောတစီလေပြားကမ်းရိုးတန်းမှာတိမ်မောက်ခဲ့တာကြောင့်ပျောက်ဆုံးသူတွေကိုရှာဖွေနိုင်ဖို့ရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအီတလီနိုင်ငံကမြေထဲပင်လယ်ထဲမှာအပြင်းထန်ဆက်လက်ဆောင်ရွက်နေချိန်မှာအခုအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမှာလူခဏဦးတယ်မနဲ့တေဆုံးခဲ့ရတဲ့ဒီကနေ့ဘုံခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါလို့ El Shabab အကြမ်းဖက်ဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမြောက်ပိုင်းက Garowe မြို့လေးမှာကုလသမဂ္ဂဘတ်စကာတစီကိုဘုံခွဲအကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း၄ဦးတေဆုံးခဲ့ရပြီးနောက်ထပ်၄ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်။Atlantic သမုဒ္ဒရာဝန်းကျင်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာအငြင်းပွားဝယ်သဘောတူညီချက် TTP နဲ့ပတ်သက်ပြီးဒီကနေ့ American နဲ့ဥရောပညှိနှိုင်းရေးမှုတွေဟာနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်ကို American သမ္မတ Barack Obama နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ကသဘောတူခဲ့ကြတာပါ။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဆူလမန်ထာလာဝီလီဖြစ်ပါတယ်ရှင်။ကျမစုမော်ကစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကတိုက်ရိုက်အသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုမင်ကောင်းတောင်းမိလိုက်ပါတယ်ရှင်။
This program has come to you from the Voice of America, Washington.